Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရ2019ခုနှစ်ဇွန်လ18ရက်စနေနေ့ညဘက်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါခုညဘက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုရှားဖောင်တဲ့သူချင်းညာပေးသွားမှာဖြစ်ပါတယ် FBI ညင်ကြားရေးမှုကိုဖြုတ်ချဖို့ပြောတဲ့သူကဒီမှုနဲ့ပတ်သက်ပြီးတော့သူ့ကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အော်လန်နီတုံးတာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။သမ္မတ Donald Trump ဟာ Deutsche Bank ကိုပေးရမယ့်ဒေါ်လာတန်း130အပါအဝင် American ပြည်တွင်းနဲ့နိုင်ငံတကာငွေထုတ်ချေးသူတွေကိုပေးစရာရှိတဲ့ကိုပိုင်အကျွေးဒေါ်လာ315တန်းထက်မနည်းရှိနေပါတယ်။ကမ္ဘာကျော်ရုပ်ရှင်ဇာတ်ကားကြီးတစ်ခုဖြစ်တဲ့ Rocky နဲ့ The Karate Kid ဇာတ်ကားတွေကိုရိုက်ကူးခဲ့တဲ့ Director John Avildsen ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူညီနေခဲ့မှာကြားဖို့ရှိပါတယ်ဗျာ
။အခုညနားဆင်ရမယ့်စီစဉ်နေရဲမှာတော့ကရင်ပြည်နယ်စာစစ်ဌာနကဝင်ရောက်ဖြည့်ဆို့ကြတဲ့ရွှေပြောင်းကျောင်းကဆယ်တန်းကျောင်းသားတွေရဲ့အောင်ချက်ဟာ20ရာခိုင်နှုန်းတောင်မပြေတာဘာကြောင့်ပါလဲ
။ဆောင်မေးပွဲဝင်ဖြည့်ဖို့ဆိုတာကကျွန်တော်တို့ဒီမှာပြည်စုံနဲ့ဆရာဆရာမဥယျအလုံးလောက်ကျောင်းတိုင်းမှာမရှိသလိုကလေးတွေအတွက်လည်းမိဘတွေတကပံ့ပိုးတဲ့အနေအထားလည်းအားနည်းမှုစုစုံတရာရှိတယ
်။ရွှေပြောင်းကျောင်းမြန်မာဆရာဆရာမများအစည်းအရုံးဥက္ကဋ္ဌရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။ထိုင်းနိုင်ငံမှာတော့စက်မှုဖွံ့ဖြိုးရေးစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်မထိခိုက်စေရေးတောင်းဆိုလှုပ်ရှားမှုတွေကိုလည်းနားဆင်ရပါမယ်။စနေနေ့ညတိုင်းနားဆင်နေကြမြန်မာတခွင်အစည်းအဝေးမှာမိုးရာသီရေကြီးရေလျှံမှုတွေနဲ့သွေးလွန်တုတ်ကွေးဖြစ်မှုဆက်ဆက်နေပုံတွေကိုပြောပြပေးသွားမှာပါ။အစည်းအဝေးနောက်ပိုင်းမှာစနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးကအစည်းအဝေးလည်းရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးပါမယ်ရှင်။
FBI ညွန်ကြားရေးမှုကိုဖြုတ်ချဖို့အတွက်သူကိုပြောတဲ့သူကအဲ့ဒီ FBI အရာရှိဖြုတ်ချမှုနဲ့ပတ်သက်ပြီးသူကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အော်လန်နီတုံးတာသာဖြစ်တယ်လို့အမေရိကန်သမ္မတ Donald Trump ကသူ့ရဲ့ Twitter ဆောင်မျက်နှာကနေပြောလိုက်ပါတယ်။သမ္မတ Trump ရဲ့မဲဆွယ်စီးပွားရေးလှုပ်ရှားမှုအဖွဲ့နဲ့ရုရှားနဲ့ဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုတွေပေါ်စုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့သမ္မတ Trump ကတောက်ကြနေမှာ Twitter ကနေပြောကြလိုက်တာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump အနေနဲ့အထူးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ခန့်ထားတဲ့ Robert Mueller ကိုရည်ညွှန်းပြီးပြောတာလားဒါမှမဟုတ်ဒုတိယရှေ့နေချုပ် Rod Rosenstein ကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။သမ္မတ Trump အင်ဗီရိုကိုတောက်ကြနေကပြန်လာစဉ်သူ့ရဲ့ရဟတ်ယင်ဘော်ကစဉ်စဉ်ချင်းမှပဲသတင်းတော်တွေကဒီကိစ္စနဲ့ပတ်သက်ပြီးမေးတဲ့အခါမှာလဲသမ္မတ Trump ကဘာမှတုံ့ပြန်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။အထူးစုံစမ်းစစ်ဆေးအရာရှိ Robert Mueller ကသမ္မတ Trump ရဲ့အထူးဂျန်ဘေးလက်ဖြစ်သမ္မတလက်ဖြစ်တဲ့ Jared Kushner ရဲ့ဘဏ္ဍာရေးလွှဲပြောင်းမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပြီးတဲ့နောက်သမ္မတ Donald Trump ကသူ့ရဲ့ Twitter စာမျက်နှာကနေဒေါသတကြီးပောက်ကွဲခဲ့တာဖြစ်ပါတယ်။ဒါပြင်အထူးစုံစမ်းစစ်ဆေးအရာရှိ Robert Mueller ဟာသမ္မတ Trump အနေနဲ့တရားစီရင်ကိုအဟန်တားဖြစ်စေဖို့အတွက်ကြိုးပမ်းသလားဆိုတဲ့ကိစ္စကိုလည်းစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ Deutsche Bank ကိုပေးရမယ့်ဒေါ်လာသန်း130အပါအဝင်အမေရိကန်ပြည်တွင်းနဲ့နိုင်ငံတကာငွေထုတ်ချေးသူတွေကိုပေးစရာရှိတဲ့ကိုပိုင်ကျွေးဒေါ်လာ315သန်းထက်မနည်းရှိပါတယ်။မနေ့တောက်ကြနေ့နောက်ပိုင်းကအမေရိကန်အစိုးရကျင့်ဝတ်စည်းစိမ်းတဲ့ဌာနကထုတ်ပြန်ချက်အရသမ္မတရဲ့ငွေကြေးဆိုင်ရာလူသိရှင်ကြားနောက်ဆုံးထုတ်ဖော်ပြသချက်ထဲမှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်။68မျက်နှာပါစာရွက်စာတမ်းကိုအစိုးရကျင့်ဝတ်စည်းစိမ်းတဲ့ဌာနရဲ့ website ပေါ်မှာဖော်ပြထားတာပါစာရွက်စာတမ်းပါဖော်ပြချက်အရသမ္မတ Trump ရဲ့ဝင်ငွေဟာဒေါ်လာသန်း900ကျော်ကျော်လေးရှိပြီး2019ခုနှစ်နဲ့2016ခုနှစ်အတွင်းမှာဒေါ်လာ964သန်းထက်မနည်းရှိတာကိုဖော်ပြထားပါတယ်စက်တင်ဘာလမှာစတင်ဖွင့်လှစ်လိုက်တဲ့သူ့ရဲ့ Washington Hotel ကနေဒေါ်လာသန်း20ဝင်ငွေရရှိပြီးကျန်115.6 သန်းကိုတော့ Florida ပြည်နယ်မယာမီမှာရှိတဲ့ Trump National Dollar Golf Club ကနေရရှိတာဖြစ်ပါတယ်။သမ္မတ Trump ကသူ့ရဲ့ငွေရေးကြေးရေးဆိုင်ရာထုတ်ဖော်ချက်ကိုသူကိုယ်တိုင်တင်ပြခွင့်ရတာကိုကြိုဆိုကြောင်းတောက်ကြနေ့ညနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာအင်ဖြူတော်ကပြောပါတယ်။ဒီထုတ်ဖော်ချက်ကိုအစိုးရရဲ့ကျင့်ဝတ်စည်းစိမ်တဲ့ဌာနကပုံမှန်လှုပ်ထုံးလှုပ်နီးနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်းသမ္မတ Trump ဟာသူ့ရဲ့ငွေရေးကြေးရေးဆိုင်ရာကိစ္စရအသေးစိတ်ကိုဖော်ပြနိုင်မဲ့အခွန်ဆောင်တဲ့စည်းရုံးကိုတော့ထုတ်ဖော်တာမရှိသေးပါဘူးရှင်
။ဂျပန်ကမ်းလွန်ပင်လယ်ပြင်မှာဖိလစ်ပိုင်တင်ဘောနဲ့တိုက်မိခဲ့တဲ့အမေရိကန်ရေတပ်ဖြတ်တင်ဘောဟာသူ့ရဲ့အခြေစိုက်စခန်းကိုပြန်သွားခဲ့ပြီဖြစ်ပါတယ်။အမေရိကန်ရေတပ်တင်ဘော USS Fitzgerald ဟာဂျပန်နိုင်ငံကယိုကိုစုခါရေတပ်အခြေစိုက်စခန်းကိုဒီကနေ့မှပဲပြန်သွားခဲ့ပြီးတော့ပျောက်ဆုံးနေတဲ့သူတွေကိုတော့ရှာဖွေကယ်ဆယ်ရေးတွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်။အမေရိကန်ရေတပ်ရဲ့ဖြတ်တင်ဘောနဲ့ ဖိလစ်ပိုင်ကုန်သင်္ဘောတို့ဂျပန်ကမ်းလွန်ပင်လယ်ပြင်မှာစနေနေ့စောပိုင်းကတိုက်မိခဲ့တာဖြစ်ပြီးတော့အမေရိကန်ဘက်ကသင်္ဘောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ဘက်ကပြောထားပါတယ်။ရေရင်မှူး Bryce Benson အပြင်နောက်ထပ်သင်္ဘောသား2ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ဒဏ်ရာရသွားတဲ့အဲ့ဒီ3ဦးကိုဆေးကုသဖို့အတွက်အမေရိကန်ရေတပ်သင်္ဘော USS Fitzgerald ဘော်ကနေယိုကိုဆူကာမှာရှိတဲ့အမေရိကန်ရေတပ်ဆေးရုံကိုပြောင်းလိုက်ပြီလို့ပြောပါတယ်။ရေရင်မှူးကြီးရဲ့အခြေအနေကတည်ငြိမ်မှုရှိနေပြီးတော့သင်္ဘောသား2ယောက်ကတော့ပုံပဲပေါက်ပြဲတဲ့ဒဏ်ရာတွေရတဲ့အတွက်ကုသမှုတွေလုပ်နေရတယ်လို့ပြောပါတယ်ဖိလစ်ပိုင်တင်ဘောဘက်ကတော့တယောက်မှဒဏ်ရာမရခဲ့ပါဘူးဒီတင်ဘောနှစင်းဟာဂျပန်နိုင်ငံယိုကိုဆူကာကျွန်းရဲ့အနောက်တောင်ဘက်ရေမိုင်56မိုင်အကွာမှာစနေနေ့မနက်ဒေသစံတော်ချိန်2နာရီခွဲလောက်မှာတိုက်မိခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နီးဘေ့စ်ဘောအကစားကွင်းတစ်ခုမှာတိုက်ခိုက်ခံခဲ့ရတဲ့ Republican လွှတ်တော်အမတ်တွေထက်ကအပြင်းထန်ဒဏ်ရာရခဲ့တဲ့အောက်လွှတ်တော်မှ Steve Scully ရဲ့အခြေအနေကိုကြည့်ရတာတည်ငြိမ်မှုရှိပေမဲ့စိုးရင်ရတဲ့အနေအထားမှာရှိနေတော့မယ်လို့သူကကုသပေးနေတဲ့ဆရာဝန်ကပြောပါရယ်ခွဲစိတ်မှုအကျဉ်းဖန်များစွာလှုပ်ပြီးတဲ့နောက်မှာတော့ကိုရင်းပိုင်းသွေးယိုစိတ်မှုကိုထိန်းချုပ်လိုက်နိုင်ပြီလို့ Mr. Washington ဆေးရုံရဲ့ထိခိုက်ဒဏ်ရာရမှုဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Jack Server ကသတင်းထောက်တွေကိုတောက်ကြားနေမှာပြောပါရယ်ဗုဒ္ဓဦးနေ့လုံးကရဟတ်ရင်နဲ့လေရင်ဆေးရုံရောက်လာတဲ့စကာလီဟာသွေးထွက်လွန်မှုကြောင့်တုံ့လုံးချောက်ချပြီးတေလူမျိုးပါဖြစ်နေခဲ့တယ်လို့ဆရာဝန်ကပြောပါရယ်ပြတ်ထွက်သွားတဲ့သူ့ရဲ့သွေးကြောတွေကိုပြန်လည်ပြုပြင်ရင်းနဲ့တခြားဒဏ်ရာတွေကိုကုသရမှာသွေးတွေအတော်များများသွင်းကြရတယ်လို့လည်းဆရာဝန်ကပြောပါရယ်36နာရီကျော်လွန်လာတဲ့နောက်သူ့ရဲ့အခြေအနေတိုးတက်လာတဲ့အတွက်ကျွန်တော်တို့အားတက်ရတယ်လို့လည်းဒေါက်တာဆာဘာကပြောပါရယ်သွေးပောင်ချင်းသွေးခုန်နှုန်းနဲ့အသက်ရှူတာတွေအပါအဝင်စကာလီရဲ့အခြေအနေဟာတည်ငြိမ်ပေမဲ့အသက်50နှစ်အရွယ်လွှတ်တော်အမတ်ဟာစိုးရင်ရတဲ့အနေအထားမှာရှိပြီးခွဲစိတ်မှုတွေကိုဆက်ပြီးလုပ်ရအောင်မှာဖြစ်တယ်လို့လည်းဒေါက်တာဂျက်ဆာဗာကပြောပါရယ်စကာလီရဲ့ကိုရင်းပိုင်းအင်္ဂါရက်တွေဘလောက်အထိထိခိုက်မှုရှိသလဲဆိုတဲ့အသေးစိတ်အချက်အလက်ကိုတော့ဆရာဝန်ကပြောဖို့ညင်းဆိုခဲ့ပါရယ်အခုလောလောဆယ်စကာလီရဲ့1 byte ထဲမှာရာနဲ့ချီရှိနေနိုင်တဲ့ကြီးစံအစအနကိုဆရာဝန်အဖွဲ့ကထုတ်ဖို့မကြိုးစားသေးဘူးလို့လည်းဒေါက်တာဆာဗာကပြောပါရယ်ရှင်
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့ညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ကရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့အတွက်စဉ်းစားလာနေတဲ့အပေါ်မှာဘယ်လိုလက်ထုတ်ပြန်မလဲဆိုတာပြောဖို့စောလွန်သေးတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်တယ်လို့ရုရှားဆိုရပိုင် IRA သတင်းအေဂျင်စီကပြောပါတယ်ဘယ်လိုဖြစ်လာမလဲဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုအပ်နေပြီဒါကြောင့်ကြည့်ဖို့လိုအပ်ပါတယ်ဒါကြောင့်ကျွန်တော်တို့ဘက်ကဘယ်လိုလက်တုံ့ပြန်မလဲဆိုတာကိုလူသိရှင်ကြားထုတ်ဖော်ပြောဆိုဖို့ကစောလွန်သေးတယ်လို့သမ္မတပူတင်ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောထားတာကိုကိုးကားပြီးတော့ဖော်ပြထားတာဖြစ်ပါတယ်ဒီတွေ့ဆုံမေးမြန်းခန်းတချို့အပိုင်းတွေကိုတော့ရုရှားဆိုရရဲ့ Roseral ရုပ်တံလိုင်းကပြသခဲ့ပါတယ်အခုသတင်းပတ်အစောပိုင်းတုန်းကအမေရိကန်အထက်လွှတ်တော်ကရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့ဥပဒေကြမ်းတရားကိုတညီတညွတ်တဲ့သဘောတူညီခဲ့ကြပြီးတော့ရုရှားနိုင်ငံပေါ်လက်ရှိရှိနေတဲ့တန်ခတ်ပိတ်ဆို့မှုတွေကိုမဖြေလျှော့ခင်သမ္မတဒေါ်နယ်ထရမ့်အနေနဲ့လွှတ်တော်ရဲ့အတီးပြုမှုကိုရယူဖို့လိုအပ်တယ်ဆိုပြီးတော့လည်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
ဥရောပသမဂ္ဂတွေကိုနှုတ်ထွက်မဲ့ပြည်တွင်ရဲ့ဆုံးဖြတ်ချက်ကိုပြောင်းပြန်လုပ်ပြနိုင်ရင်သိကောင်းမှာပဲလို့တိတ်ကောင်းမှဖြစ်ပေမဲ့အဲ့ဒီလိုနှောက်ပြန်သွားနိုင်မဲ့အခြေအနေမတွေ့ရဘူးလို့ဂျမန်စီးပွားရေးဝန်ကြီးပရီဂီတီဆူဖရီက Reuters သတင်းဌာနကိုပြောပါရယ်ဥရောပသမဂ္ဂဟာဗီဒီနိုင်ငံအတွက်ဆက်လက်ပြီးလမ်းဖွင့်ထားဆဲဖြစ်တယ်လို့ခွဲထွက်ဖို့ကိစ္စနဲ့ပတ်သက်တဲ့ညှိနှိုင်းဆွေးနွေးမှုတွေဟာလည်းအဆုံးသတ်သေးတာမဟုတ်ဘူးလို့ဂျမန်ဗန္ဒရေးဝန်ကြီး Voice Gun Chamfler နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ပေးခဲ့တဲ့မှတ်ချက်တွေနဲ့အလားတူမှတ်ချက်မျိုးလိုပဲဂျာမန်စီးပွားရေးဝန်ကြီးရဲ့စနေနေ့ထုတ်ပြန်ချက်ထဲမှာပါရှိပါတယ်။ Debrisix လို့ခေါ်တဲ့ဥရောပထဲကနေပြည်တွင်းခွဲထွက်ရေးကိစ္စဆုံးဖြတ်ချက်ပြောင်းပြန်လုပ်လို့ရရင်သိကောင်းမှာဖြစ်ပေမဲ့ဒီကိစ္စလက်တွဲဖြစ်လာဖို့သိမရှိတဲ့အကြောင်းပြည်တွင်းခွဲထွက်ရေးညှိနှိုင်းဆွေးနွေးမှုဒီအစီအစဉ်တိုင်းနှစ်ဖက်စလုံးကဆက်ပြီးလှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းဒါဟာလွယ်ကူတဲ့ကိစ္စမဟုတ်တယ်လို့ပေးဆက်မှုတွေလည်းရှိနိုင်တယ်လို့သူမကပြောပါရယ်။ဥရောပတွေကနေပြည်တွင်းခွဲထွက်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူမအနေနဲ့စိတ်မကောင်းဖြစ်ရကြောင်းနဲ့ဥရောပအတွင်းအကြီးအမားဆုံးစီးပွားရေးတိုင်းပြည်တစ်ခုဖြစ်တဲ့ဂျာမနီနိုင်ငံရဲ့စီးပွားရေးထိခိုက်မှာထက်ပြည်တွင်းရဲ့စီးပွားရေးပိုပြီးထိခိုက်သွားဖို့ရှိတယ်လို့လည်းဂျာမနီစီးပွားရေးဝန်ကြီးကပြောပါရယ်ရှင်။
ဂျ ယေရုရှလင်မြို့ဟောင်းနာမှာပါလက်စတိုင်းလူမျိုး၃ယောက်ကတိုက်ခိုက်ခဲ့တာကြောင့်အစ္စရေးရဲမေတအူတည်ဆုံးသွားပြီးတော့လုံခြုံရေးတပ်ဖွဲ့တွေကအဲ့လူကိုပြန်ပစ်ခဲ့တာကြောင့်တည်ဆုံးသွားခဲ့ပါတယ်။ IS Islamic အစိုးရတွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောနေပေမဲ့ပါလက်စတိုင်းစစ်သည်ကြောင့်ဒီဘက်ကရောအစ္စရေးရဲတပ်ဖွဲ့ဘက်ကပါဒါဟာ IS ရဲ့တိုက်ခိုက်မှုမဟုတ်ဘူးလို့ညစ်ဆိုခဲ့ပါတယ်ဒမတ်စကပ်စ်ဂိနားမှာတောက်ကြနေကတိုက်ခိုက်မှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအတွင်းတတိယမြောက်တောက်ကြနေမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါပထမတိုက်ခိုက်မှုကတော့ပါလက်စတိုင်းလူမျိုးနှစ်ယောက်ကရဲတပ်ဖွဲ့ဝင်တွေကိုတနက်နက်ပစ်ခတ်ခဲ့သလိုဒါနဲ့လည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်နောက်ထပ်တိုက်ခိုက်မှုတစ်ခုကတော့ဟိုပါလက်စတိုင်းလူမျိုးတူကနေဇက်လုံချိုရေးတာဝန်ယူထားတဲ့အစ္စရေးရဲမေကိုဒါနဲ့ထိုးခဲ့တာကြောင့်အသက်23နှစ်အရွယ်ဟာဒါစ်မကောဆိုတဲ့ရဲမေတေဆုံးသွားခဲ့ပါတယ်ဒီတိုက်ခိုက်တဲ့လူ3ယောက်ကိုလည်းအစ္စရေးဘက်ကပြန်ပစ်ခဲ့တာကြောင့်သိဆုံးသွားခဲ့ပြီးတော့အဲ့3ဦးစလုံးဟာဂျော်ဒန်မြေနောက်ဖက်ကန်ရမလာမျိုးနာက18နှစ်နဲ့19နှစ်အရွယ်ပါလက်စတိုင်းလူမျိုးတွေဖြစ်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်နောက်ထပ်အစ္စရေးတပ်ဖွဲ့ဝင်2ဦးနဲ့အနားမှာရှိတဲ့ပါလက်စတိုင်းလူမျိုးတူပါဝင်4ဦးတန်ရာရခဲ့ကြပါတယ်ခင်ဗျာ
ဗင်နီဇွဲလာဆိုရှယ်လစ်သမ္မတနီကိုလတ်စ်မာဒူရိုကိုမျက်နှာသာပေးကြရဲဆိုပြီးအကြီးတန်းတရားသူကြီးတွေကိုတရားစွဲဆိုမဲ့ကိစ္စအပေါ်စစ်ဆေးဖို့ရှင်းနေချုပ်ရဲ့တောင်းဆိုချက်ကိုဗင်နီဇွဲလာဗဟိုတရားရုံးကပယ်ချလိုက်ပါတယ်။ဒါဟာအခြေအမြစ်မရှိဘူးဆိုပြီးတောက်ကြနေကအဆိုပြုချက်ကိုဗဟိုတရားရုံးကပယ်ချလိုက်တာပါရှင်းနေချုပ်လူဝီဇာအော်တီဂါဒီယာရဲ့အဆိုပြုချက်ထဲမှာတရားသူကြီးတွေရဲ့မာယွင်းလှုပ်ဆောင်ချက်တွေတခုမှဖော်ပြထားတာမရှိဘူးလို့လည်းဗဟိုတရားရုံးကပြောပါတယ်။အဲ့ဒီတရားသူကြီးတွေကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်လို့ဒီယာကဆွဆွဲထားတာပါဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ရေးဆွဲတိုက်ပြုတ်ပြီးပြုတ်တော့အစည်းအဝေးခေါ်ယူကိစ္စပဲတမတမလူတွေရာဆွဲပုံစပိုင်းမှာတောက်ဆောင်ဖြစ်ပါတယ်အနာရှိတဲ့ငွေအုပ်ရှင်တွေကဒါကိုပြန်လည်တုံးသက်ပြင်ဆင်ဖို့တောင်းဆိုတာအစဉ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီသလိုတရားမဝင်ဘူးလို့လည်းဒီယာကပြောပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘော့ဂ်ပြည်နယ်မှာအာဖဂန်တပ်ဖွဲ့ဝင်2ယောက်ကအမေရိကန်တပ်ဖွဲ့ဝင်တွေကိုဒီကနေ့စနေနေ့မှာတနက်နဲ့ပစ်ခတ်ခဲ့တာကြောင့်4ယောက်ကပြောလိုက်ပါတယ်စစ်အခြေစိုက်စခန်းထဲမှာအာဖဂန်စစ်သားကပစ်ခတ်ခဲ့တာကြောင့်အမေရိကန်တပ်ဖွဲ့ဝင်4ဦးသေဆုံးသွားခဲ့တာဖြစ်ပြီးဒီကိစ္စကိုစုံစမ်းဟင်းတပ်ဖွဲ့ပြောခွင့်ရအဗ်ဒူအရမ်ကပြောပါတယ်တပ်ပြင်တနက်နဲ့ပစ်ခတ်ခဲ့တဲ့အာဖဂန်တပ်သားလည်းသေဆုံးသွားတယ်လို့အာဖဂန်တာကာဝဲဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ဒီပြကတ်မှုဟာအထူးတပ်ဖွဲ့ရဲ့သူကလည်း FIFA ကိုပြောပါတယ် FIFA Confederation Cup လို့ခေါ်တဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲကိုဒီကနေ့မှစတင်ဖွင့်လှစ်မှာဖြစ်ပြီးတော့အဖွင့်ပွဲအဖြစ်နဲ့အင်ရှင်ရုရှားနဲ့နယူးဇီလန်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA 2019ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အရင်ဆုံးမြန်မာရွှေ့ပြောင်းစာတင်ကျောင်းတွေက10တန်းဖြည့်ဆို့သူကျောင်းသားတွေရဲ့အောင်ချက်ရာနှုန်းအတော်လေးနှိမ့်ချနေတဲ့အခြေအနေကိုပြောပြပေးမှာပါ2019ခုနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲမှာကရင်ပြည်နယ်စာစစ်ဌာနမှာမြန်မာရွှေ့ပြောင်းစာသင်ကျောင်းကကျောင်းသားပေါင်း96ယောက်ဝင်ပြီးတော့ဖြည့်ဆို့ခဲ့တာမှာ 16.68 ရာခိုင်နှုန်းအောင်မြင်တဲ့အကြောင်းမြန်ရွှေ့ပြောင်းမြန်မာဆရာမများအစည်းအဝေးကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာရွှေ့ပြောင်းစာသင်ကျောင်းပေါင်း82ကျောင်းအနက်အထက်တန်းအဆင့်ဖွင့်ထားတဲ့မြန်မာရွှေ့ပြောင်းစာသင်ကျောင်း2ကျောင်းကကျောင်းသားဥယျာဉ်100ကျော်လောက်ဟာသမွဲဖြည့်ဆို့ဖို့တင်ထားပေမဲ့သမွဲစစ်တဲ့အခါမှာတော့96ယောက်သာ2016-2019ပညာသင်တဲ့မှာမြမအစိုးရစစ်တဲ့ဆယ်တန်းဆံမှုပဲကိုမလ၈ရက်နေ့မှာကရင်ပြည်နယ်မြောက်ဦးလီမြို့မှာတွားရောက်ဖြည့်ဆို့ခဲ့တာပါဂျွန်လ18ရက်နေ့မှာတော့အောင်စင်းထွက်ချိန် 16.68 ရာခိုင်နှုန်းအောင်မြင်ခဲ့ကြောင်းရှစ်ပြောင်းမြမဆရာမများအဖွဲ့ရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပါတယ
်ကျွန်တော်တို့ရှေ့မြောက်အခြေဆိုင်ရှစ်ပြောင်းကျောင်းကြီးဆယ်တန်းဆောင်မျိုးဆယ်တန်းတက္ကသိုလ်ဝင်ဆောင်မျိုးပဲကိုဝင်ဖြေကြတယ်ဒီနေ့ပြီးခဲ့တဲ့နှစ်ပေါ့နော်ဝင်ဖြေခဲ့တာ96ယောက်စုစုပေါင်း96ယောက်ရှိတယ်96ယောက်မှာ16ယောက်အောင်တယ်ဇာကိုင်တော့အဖြေ 16.68 ဇာကိုင်တော့ရှိတယ်ဒီလိုဖြေဆိုတဲ့နေရာမှာကလေးတွေတော့ကောကျောင်းတော့ကောအရင်ကိုအခက်ခဲနဲ့ရုန်းကန်ပြီးတော့ဖြေဆိုရခြင်းဖြစ်တယ်နောက်ကြောင့်လဲဆိုတော့စာသင်နည်းဒီဆောင်မျိုးပဲဝင်ဖြေဖို့ဆိုတာကကျမတို့ဒီမှာပြည်စုံနဲ့ဆရာမဥယျအလုံးလောက်ကျောင်းတိုင်းမှာမရှိသလိုကလေးတွေအတွက်လည်းမိဘတွေတကပံ့ပိုးတဲ့အနေအထားလည်းအားနည်းမှုစုစုံတရာရှိတယ်အထူးသဖြင့်ကျောင်းတွေရပ်တည်ဖို့ပေါ့နော်ပြီးခဲ့တဲ့2016စာတင်နှစ်မှာဆိုရင်ကျောင်းပေါင်း14ကျောင်းကကျောင်းဆက်လက်ဖွင့်နိုင်ဖို့အတွက်အရန်ကိုဆရာတွေလစာအတွက်ကိုအရန်ကိုအခက်အခဲတွေနဲ့ကြုံတွေ့ရတယ်ဒီလိုအခက်အခဲတွေရှိတဲ့ကြားကဒီလိုကျောင်းတွေဆက်လက်ရပ်တည်နိုင်ဖို့အခက်အခဲတွေရှိတဲ့ကြားကနေပြီးတော့ဒီအစိုးရစစ်ဆောင်မှုကိုဝင်ဖြေရခြင်းဖြစ်တယ်။ဒါကြောင့်မို့ ကြောင်ကျအားဖြစ်ပေါ့နော်66.6ခွန်ရာဂိုင်နှုန်းမှရှိခဲ့ပါလေလို့
တနိုင်ငံလုံးအတိုင်းအတာနဲ့အောင်ကျက်ရာဂိုင်နှုန်း 33.89 ရာဂိုင်နှုန်းရှိရမှာတော့မြန်မာရွှေပြောင်းစာတင်ကြောင်းတွေကဆယ်တန်းအစိုးရစစ်စံမွေးပွဲကိုကရင်ပြည်နယ်မြဝတီမြို့မှာဖြေဆို့ခွင့်ရကြတာပါကရင်ပြည်နယ်တွင်းမှာလည်းအောင်ကျက်ရာဂိုင်နှုန်း 29.4 ခွန်ရာဂိုင်နှုန်းအောင်မြင်ခဲ့တဲ့အကြောင်းကိုလည်းပြောပြပါတယ
်16010ဝင်ဖြည့်တယ်အောင်နာက4938အောင်တယ်။ရာဂိုင်နှုန်းက 39.4 ခွန်ရာဂိုင်နှုန်
း။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာတင်ကြောင်းပေါင်း82ကျောင်းအနက်မြန်မာရွှေပြောင်းစာတင်ကြောင်း3ကျောင်းလောက်ပဲအထက်တန်းထိဖွင့်နိုင်ခဲ့တာပါ။ဒီနှစ်မှာတော့အခက်အခဲအမျိုးမျိုးတွေကြောင့်ကျောင်းတော်များများဟာရပ်နားရမယ့်အခြေအနေတွေရှိနေပါတယ်။ပြီးခဲ့တဲ့နှစ်မှာတော့ရွှေပြောင်းကျောင်းသား14000ကျော်စာတင်ကြားနေတာဖြစ်ပြီးဒီနှစ်မှာတော့ကျောင်းတွေအခက်အခဲတွေကျောင်းကားမကြုံနိုင်တာတွေကျောင်းနေပိတ်ပြစ်လိုက်ရတာတွေကြောင့်အဲ့ဒီအရေးအတွက်ထက်နည်းသွားနိုင်တယ်လို့လဲရွှေပြောင်းမြန်မာဆရာဆရာမများအဖွဲ့ကတော့ပြောဆိုခဲ့ပါတယ်ရှင
်။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံရဲ့ဆက်မှုဖွံ့ဖြိုးရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ဆက်မှုဖွံ့ဖြိုးရေးစီမံကိန်းတွေကိုစန့်ကျင်စန္ဒပြသူတွေအပေါ်လက်ရှိချမှတ်ထားတဲ့တင်းကျပ်တဲ့ဥပဒေတွေကိုစစ်အစိုးရအနေနဲ့ဖြေလျှော့ပေးဖို့ထိုင်းနိုင်ငံကတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်မှုဆိုင်ရာလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။2014ခုနှစ်မေလတုန်းကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရလာတဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကော်မတီ NCPO လို့လူသိများတဲ့ထိုင်းစစ်အစိုးရဟာတခြားဥပဒေစည်းမျဉ်းတွေကိုပြင်ဆင်နိုင်တဲ့ယာယီဖွဲ့စည်းပုံဥပဒေပုံမှန်တွေအပါအဝင်ပြင်းထန်တဲ့ဥပဒေတွေကိုချမှတ်ထားတဲ့အကြောင်းဘန်ကောက်မြို့ကနေ VOA သတင်းတောက်ရွန်ကော်ပင်ပေးပို့ထားတဲ့သတင်းကိုတော့မတ်ဤတန်စင်ကပြောပြပါမယ်ရှင
်။2016ခုနှစ်မှာထိုင်းနိုင်ငံဝန်ကြီးချုပ် Brian Chan Ocha ကဖွဲ့စည်းပုံဥပဒေပုံမှန်44ကိုတုံးပြီးတော့အခန်းကဏ္ဍတွေအများကြီးမှာအခြေခံစောင့်အောင်ဖွံ့ဖြိုးစေဖို့အတွက်တဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေတွေကိုပြင်ဆင်လိုက်ပါတယ်။ဒီလိုပြင်ဆင်မှုခွင့်ပြုတဲ့နေရာမှာလမ်းပတ်ဆက်သွယ်ရေးဆောက်လုပ်ရေးဆေးရုံဆေးမြောင်းဖောက်လုပ်ရေးစနစ်အပြင်အထူးဆက်မှုဇုံတွေမှာဆက်မှုဖွံ့ဖြိုးရေးကဏ္ဍတို့လည်းပါဝင်ပါတယ်။အစိုးရရဲ့အမိန့်တွေကအငင်းပွားပွဲရာဖြစ်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေမြန်မြန်ဆက်ဆက်လှုပ်ဆောင်နိုင်အောင်တွန်းအားပေးနေပေမဲ့ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်အတွက်တော့အကာအကွယ်မပေးဘူးလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်သူတွေကပြောပါတယ်။လက်ရှိအစိုးရရဲ့အမိန့်တွေကလူအခွင့်အရေးကိုအပြင်းထန်ချိုးဖောက်နေပြီးတော့စီမံကိန်းကြီးတွေအကျိုးအတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့ကိုအလေးမပေးတဲ့အတွက်ဒီအမိန့်တွေကိုမပြင်ဆင်သေး၍ဒေတာကန်တွေရဲ့အခွင့်အရေးလှုပ်ရှားသူတွေအတွက်ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ Community Resource Center အဖွဲ့အစည်းကရှေ့နေဆော်ရတနာမနီပေါ်ကပြောပါတယ်။အစိုးရရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေမှာဒေတာဖွံ့ဖြိုးရေးနဲ့အိန္ဒိယနိုင်ငံတွေကဈေးကွက်နဲ့အလန်းမီအောင်ထိုင်းနယ်စပ်ဒေတာအပါအဝင်နိုင်ငံတော်အထူးဆက်မှုဆောင်၁၀ခုထားရှိဖို့လည်းပါဝင်ပါတယ်။ကျောင်းမီးသွေးသုံးဓာတ်အားပေးဆက်ယုံတွေနဲ့ဇီဝလောင်စာသုံးဓာတ်အားပေးဆက်ယုံတွေအပါအဝင်ဓာတ်အားပေးဆက်ယုံပေါင်းတရာစင်ကျော်ဆောက်လုပ်ဖို့တခြားဖွံ့ဖြိုးရေးစီမံကိန်းတွေမှာစီစဉ်ထားပြီးဖြစ်ပါတယ်။စစ်ဆိုးရအာဏာရပြီးတဲ့ချိန်ကစပြီးတော့စန့်ကျင်ဆန္ဒပြသူတွေနဲ့လူစုဝေးတဲ့ပြည်သူတွေအပေါ်တင်းကျပ်တဲ့ဥပဒေတွေချမှတ်ဆောင်ရွက်နေတာပါဆန္ဒပြမှုတွေကိုတားဆီးတဲ့ဥပဒေတွေကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေအပေါ်လူတွေရဲ့စိုးရိမ်မှုတွေပိုတိုးလာစေတယ်လို့ HRW လူခွင့်အဖွဲ့အာရှရေးရာတွဲဖက်ညွှန်ကြားရေးမှူး Phil Robertson က VOA ကိုပြောပြပါဗျာ
The essential freedom of space that used to exist for community organizations and
လူတိုင်းဝိုင်းဖွဲ့စည်းတွေမှာလူတို့အနေနဲ့ကိုယ့်အမြင်တွေကိုယ့်စိုးရိမ်စိတ်တွေကိုထုတ်ပြောနိုင်တဲ့နေရာတစ်ဖြည်းဖြည်းညှော့နေလာပြီးလုံးဝပျောက်ကွယ်သွားတာကြောင့်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုနိုင်တဲ့မရှိမဖြစ်လိုအပ်တဲ့အခွင့်အရေးမရှိတော့ပါဘူး
။ထိုင်းလူတော်ကချမှတ်ထားတဲ့ဥပဒေတွေနဲ့ကန့်သက်ချက်တွေကြောင့်လူဖွဲ့စည်းတွေအနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာမလုံရှားနိုင်ဖြစ်နေတယ်လို့ International Rivers ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Pierre Bong Details ကပြောပါရစေ
။ Freedom of expressionwhich is one of the most like fundamental freedom that
တဘာဝအရေးမြင့်တန်ရန်ဇာတဆိုင်ရာတဘာဝပတ်ဝန်းကျင်ရဲ့လူမှုရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချတဲ့နေရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုကအင်မတန်အရေးပါတဲ့အခြေခံလွတ်လပ်ခွင့်ဖြစ်ပါတယ်
ထိုင်းနိုင်ငံကအမျိုးသားဥယျာဉ်တွေကိုထိပါလာတဲ့သူတွေအထူးသဖြင့်ဒေတာတွင်စီးပွားရေးအာဏာရှိသူတွေပိုင်းနဲ့အပန်းဖြေစခန်းတွေကိုပြင်းထန်စွာရေးယူဖို့လဲအစိုးရကအမိန့်ချမှတ်ထားတာဖြစ်ပါတယ်။ဒေတာဒေတာတွေမှာစီးရင်နွမ်းပါတဲ့ကျေးလက်မိသားစုတွေအများစုရှိတဲ့ဒေတာကန်တိုင်းဝိုင်းတွေမှာတော့အစိုးရရဲ့အစီအစဉ်တွေအောက်မှာနေရာကနေဖယ်ရှားရမယ့်အခြေအနေကိုရောက်နေတယ်လို့လူခွင့်လှုပ်ရှားသူတွေကပြောပါတယ်။အထူးဆောင်မှုဇုံတွေနဲ့စီးပွားရေးလမ်းကြောင်းတွေပို့တိုးလှုပ်ဆောင်ခြင်းဖြင့်အစိုးရအနေနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးစေဖို့ကြိုးစားနေတာဖြစ်ပြီးတော့ ေနီယာ9ရက်ငွေကိုလက်ရှိနှစ်90ပေးထားရကနေ96နှစ်အထိတိုးပို့တဲ့စီစဉ်ထားပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတွေ80တိုးလာတဲ့အမျှဒေသခံတိုင်းဝိုင်းတွေအပေါ်ကြီးမားတဲ့တရားမှုတွေလည်းဖြစ်လာနိုင်တယ်လို့ Ecological Alert and Recovery Thailand အဖွဲ့ကညွှန်ကြားရမှုပန်ချောင်စာတန်းကပြောပါတယ်။
The main concern is about the rapid and
ဒါကလည်းတက်ပြီးမစင်စားပဲစစ်မှုလုပ်ငန်းတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုပဲအချိန်တိုးပြီးတော့တွန်းလှုပ်နေတာတွေကအဓိကစိုးရင်ရတဲ့အချက်ဖြစ်ပါတယ်
တင်းကျပ်တဲ့ဥပဒေကြားကနေဒေသခံတွေကတော့သူတို့အတိုင်းဝိုင်းကိုထိခိုက်စေနိုင်တဲ့စီစဉ်တွေအပေါ်စန့်ကျင်ဆန္ဒပြမှုတွေကိုဆက်လှုပ်ဆောင်နေစေပါလူသွားများတဲ့ခရာဘီအပန်းဖြေစခန်းဒေသနာကကျောင်းမီးသွေးသုံးတအားပိတ်ဆက်ရုံဆောက်လုပ်ရေးကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဒေသခံတွေနဲ့ခီးသွွားလုပ်ငန်းတွေကဆောင်ရွက်ခဲ့တာကြောင့်ဒီဆောက်လုပ်ရေးကိုခေတ္တရင်နာထားရပါတယ်။ EGED လို့ခေါ်တဲ့ထိုင်းနိုင်ငံရဲ့လက်စစ်စွမ်းအင်အာဏာပိုင်အဖွဲ့အနေနဲ့ EHIA လို့ခေါ်တဲ့ဒီရင်ကရှိပြီးသားတဘာဝပတ်ဝန်းကျင်ရဲ့ကျန်းမာရေးအပေါ်ရိုက်ခတ်မှုစစ်ဆေးမှုကိုဖျက်သိမ်းပြီးတော့ဒေသခံတွေရဲ့ပါဝင်မှုပိုများတဲ့စနစ်တကိုအစားထိုးသုံးဖို့ဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်။ခရဘီဒေသမှာတန်ရှင်းဆွဲအင်စီမံကိန်းလိုအပ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပြီးတော့ဒီတောင်းဆိုချက်အပေါ်လက်တလုံးမှာတော့ဆွဲအင်ဝင်ကြီးဌာနရဲ့တုံ့ပြန်မှုမဆိုတလောက်တာရရှိထားတယ်လို့ပြောဆိုထားပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီလိုအမေရိကန်တန်ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုမြန်မာတခွင်အစီအစဉ်ကိုစတင်နားဆင်ရပါတော့မယ်။အခုလိုမိုးရင်းကာလမှာသွေးလွန်တုပ်ကွေးရောဂါပိုးပြီးတော့ဖြစ်ပွားတတ်တာကြောင့်ယောဂဖြစ်စေနိုင်တဲ့ဗိုင်းရပ်စ်ကိုသေဆောင်လာတဲ့ခြင်တွေကိုသတိထားကြရမှာပါ။တုပ်ကွေးယောဂကအသက်အန္တရာယ်အတွက်တိတ်ပြီးတော့မစိုးရင်ရပေမဲ့သွေးလွန်တုပ်ကွေးယောဂကတော့အသက်ကိုရန်ရှာတဲ့အထိဒုက္ခပေးတတ်ပါတယ်။ဒါကြောင့်ကိုယ့်ပတ်ဝန်းကျင်မှာခြင်တွေမပေါက်ဖွားနိုင်အောင်သတိထားဆောင်ရွက်ရမှာဖြစ်သလိုအစိုးရရဲ့တိုက်တွန်းနှိုးဆော်ချက်တွေကိုလည်းဂရုတစိုက်နဲ့နားထောင်ဖတ်ရှုသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကပြောပြပေးမှာပါရှင်။
ခုလိုမိုးရာသီကာလမှာတော့တာမန်ဖြစ်နေချတုတ်ကွေးယောဂါနဲ့ချင်းခိုက်လို့ဖြစ်တဲ့သွေးလွန်တုတ်ကွေးယောဂါတွေကိုသတိထားရမှာပဲဖြစ်ပါတယ်။ဒါပေမဲ့တုတ်ကွေးယောဂါကတော့လူသက်အနေနဲ့အတွက်တိတ်မဆိုးရင်ရပေမဲ့သွေးလွန်တုတ်ကွေးယောဂါကတော့အသက်ကိုရန်ရှာတဲ့အထိဒုက္ခပေးတတ်ပါလေ။သွေးလွန်တုတ်ကွေးယောဂါဟာ15နှစ်အောက်ကလေးတွေမှာအဖြစ်များတတ်ပြီးလူကြီးတွေမှာလည်းဖြစ်တတ်တဲ့ယောဂါတစ်မျိုးဖြစ်ပါတယ်။သွေးလွန်တုတ်ကွေးယောဂါဟာဆိုရင်နေခင်းမှာကိုက်တဲ့ချင်းရဲ့ဒရေကနေတဆင့်လူကိုကူးဆက်ပြီးဖြစ်တတ်တဲ့ယောဂါပါ။ခြင်တွေကတော့ရေသေးတွေမှာပေါက်ဖွားတက်ပြီးအဲ့ဒီခြင်တွေကသွေးလွန်တုတ်ကွေးဗိုင်းရပ်စ်ကိုတည်ဆောင်လာကြတာဖြစ်ပါတယ်။ဒါကြောင့်ခြင်တွေပေါက်ဖွားတက်တဲ့နေရာအကြောင်းကိုတော့ကျေးဇူးကျန်းမာရေးဖောင်ဒေးရှင်းဒုတိယဥက္ကဋ္ဌဒေါက်တာသိန်းဆွေကအခုလိုပြောပြပါဗျာ။တဘောဝ
တရားတွေကမိုးရေတွေပေါက်ပါလာတဲ့ရေတွေတင်းနေတဲ့ဆိုရင်တော့ဖြင့်ဒီခြင်ပေါက်မှာပေါ့။အဲ့တော့ကိုယ်နေရာလဲရေစည်းတွေကပေါအောင်လုပ်ပြရမှာပေါ့။မြောင်းနေပါလဲပဲသက်ဆိုင်ရအာခြေပြင်းနဲ့ပေါင်းပြီးတော့ဒါခြင်လုပ်အောင်ဒါသင်ရှိဆိုတော့တခြားယောဂါတွေမှာကောက်ကွယ်လို့လုပ်တာပါသွေးလွန်တုတ်ကွေးကိစ္စတော့ဆောစောပြောလို့ရေကြီးဒီတင်နေတဲ့နေရာမျိုးမရှိအောင်လုပ်အောင်ပေါ့နော်တောက်တဲ့ဒေသတွေမှာရောက်တော့လဲထူးခြားတာပေါ့အိမ်ထဲမှာမပြောပြင်နေဆိုင်မပြောပြင်အရိုးရဲ့အထက်မှာချက်ပေါက်တယ်သူ့ရဲ့ခွာရီကခွက်ကလေးလိုဖြစ်နေတော့အဲ့ထက်မှာရက်တင်းနေတယ်အဲ့ထက်မှာပေါက်တက်ပါတယ်ကျွန်တော်တွင်ပြောပြောမယ်ဆိုရင်တော့တော့မှာအင်းကရအများအဖြစ်နွေရာသီမှာဘူးစင်ထိုးထားတာပေါ့တခါဒီစဲပက်တော့ရှိပင်လေးအင်းရှိမှာစိုက်ထားတာပေါ့အဲ့ခါမှာထောက်ထားတဲ့ဘိုးဘွားကရေတင်လေးရှိပါတယ်ဒါကျွန်တော်တို့ငယ်ငယ်ရဆိုတဲ့အဲ့ရောက်ပေါက်တာတွေတွေ့ရပါတယ်နောက်တစ်ခုကတော့ချမ်းတိုင်းနေမှာပေါက်တာတွေရှိပါတယ်ဒါဟုတ်ဝလုံးသုံးတာဟုတ်တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့ ကိုအမိုးပေါ်မှာတင်ထားတဲ့ပူပါခဲ့တက်နေပါလေအဖုံးတွေပွင့်နေမယ်ဆိုရင်တော့ခြေနေရဝင်ပြီးတော့ဥပြီးတော့ပောက်ပွားတဲ့နော်ပောက်ပွားစေတဲ့နေရာတွေဖြစ်မှာဖြစ်ပါတယ်ဒါဖြစ်နိုင်ခြေကိုကျွန်တော်တို့ကပြောတာပ
ါသွေးလွန်တုပ်ကွေးမှာတော့ဗိုင်းရပ်စ်၄မျိုးရှိတဲ့အတွက်တစ်ခါဖြစ်ပြင်းလဲနောက်တစ်ထပ်ဖြစ်နိုင်မှာဖြစ်ပါတယ်ဒါကြောင့်ကလေးတွေဖြားနာပြီးဆိုရင်တော့တေချာစောင့်ကြည့်ပြီးလိုအပ်ရင်ဆေးရုံဆေးခန်းတွေကိုတော့ပြတင်တယ်လို့လဲဒေါက်တာသိန်းဆွေကအခုလိုတိုက်တွန်းပါသေးတယ်
။ကာဝေးတုံကနေပြီးတဲ့အခါမှာယောဂဖြစ်လာဆော့ဆော့ကုသဖို့လိုပါတယ်။သူ့ရဲ့ယောဂလက္ခဏာတွေကတော့ကြားရဲအဖျားရဲသိတော့မကြည်ရပါဘူး။ပထမပိုင်းမှာအဒီဇက်ကလေးတွေပေါ်တဲ့အခါမှာပေါ်တယ်။အန်တဲ့အခါမှာကော်ဖီအောင်နေအန်တယ်အဲ့တော့ဒီကာလမှာကလေးတွေကဖြားတယ်လို့ဆိုရင်တွန်းတော့တကွေလာလို့စောင့်ကြည့်ဖို့လိုပါတယ်ဒီလက္ခဏာတွေပေါ်လာတယ်ဆိုရင်တော့ကျွမ်းကျင်တဲ့ဆွေုံဆွေခန့်တွေရှောင်နေရှိကိုပြဖို့လိုပါတယ်စောစောပြရင်အတေလုံးဝမရှိပါဘူးကြောက်ကင်းမှုတွေပါတယ်ဒါမှမဟုတ်လို့အမှုမဲ့မှတ်မဲ့နေပြီးတော့ကလေးဟာကြောင်ကြမ်းဖြစ်လာတယ်ပြန်လာနေခေါ်တာပေါ့နော်အဲ့ခါမှာဆိုရင်တော့ပို့ပြီးတော့ဆေးရုံမှာတင်ပြီးကုသပြီးတော့လိုအပ်တဲ့ကုထုံးတီးတီးနဲ့ဆောင်ရရတာဖြစ်တဲ့အတွက်ကြောင့်အစမသိရင်နောက်ကျရင်အသက်ရံတဲ့ဆောင်ရပါတယ်ခလိငယ်ကြီးဖြစ်တဲ့အတွက်ကြောင့်အမှန်တုန်းနေပါတယ်ဒါကြောင့်ဒါစောစောတိစောစောကုဆွဲဟာတယ်အရေးကြီးပါတယ်ဒါကြောင့်မိမိကလေးရဲ့အခြေအနေကိုကြည့်မယ်ဒီဝက်လို့ရှိရင်ဆေးရုံဆေးခန်းများဟုတ်တယ်တော်ဖို့လိုပါတယ်
ချင်းကြရီဟာနေရက်ကနေ9ရက်အတွင်းပေါက်ဖွားနိုင်တဲ့အတွက်ချင်းကြရီမပေါက်ဖွားရအောင်ရေချင်းရေချမ်းတွေမရှိအောင်နဲ့အိမ်တွင်းအိမ်ပြင်ကဆုံးပစ်ပစ္စည်းတွေဖြစ်တဲ့အုတ်ခတ်တာယာအဟောင်းဆရာတွေကိုမြေရင်းတူပြီးမြုံနံတင်တယ်လို့လဲကျမ်းမာရေးဝန်ထမ်းတွေကအကြံပြုထားပါတယ်။ရောင်တိုင်းဒေသကြီးကျမ်းမာရေးဦးစီးဌာနတိုင်းကျမ်းမာရေးဦးစီးမှုဒေါက်တာဝန်းလင်ကတော့ပြည်သူတွေအနေနဲ့လည်းအစိုးရရဲ့ထုတ်ပြန်ကြေညာချက်တွေပညာပေးတာတွေကိုအယူဆိုင်နဲ့နားထောင်ဖတ်ရှုတင်တယ်လို့အခုလိုပြောပါတယ်
။အနေနဲ့အားလုံးကြည့်တဲ့အတိုင်းပဲအဲ့ဒါ라우ပရက်ဒက်မီဒီယာဒီမှာလည်းဖတ်တဲ့လူနဲ့လို့နော်ဇာတို့ visual media တွေမှာလည်းအဲ့ဒါဇာတို့အခွေတွေမှာလည်းထည့်တယ်မဟုတ်လားဒီနာပေးတွေလေထည့်ပါလို့လဲကြော်သွားတယ်ပေါ့နော်အဲ့လိုပဲဇာလန်တွေဇာတွေမှာထည့်ပါလို့လဲအဲ့နေရာလေးတိုင်းအဲဟိုဇာလန်လိုင်းမကြည့်ရမှာဆိုလို့ပါပဲလေအနာကြီးဆွေးထားတဲ့အနေနဲ့ပိတ်ထားတယ်လို့ခင်ဗျာအဲ့ချိန်ကျမှပြီးဖို့ကြောင့်တော့ဝင်ချက်တယ်ဟိုနောက်ပိုင်းကျမှလာပြန်ကြည့်မယ်လို့ဆိုတယ်ဒီလိုအဆင့်နေရှိနေတယ်ရှိနေတဲ့အခါကျတော့အဲပေးပေမဲ့ရောက်ချိန်မှလည်းရောက်နော်အဲ့တော့ဆက်ဒီဟာရလဲဒါသူတို့ရဲ့အချိုးအတွက်ပေါ့နော်လုံးပေးနေပါလားဆိုတာသူတို့ဒါငါတို့အတွက်ပါလားဆိုတာမြင်လာဖို့လိုတယ်အဲ့မြင်လာတဲ့တနေ့မှမှသူတို့ကဒါပူပေါင်းပါမယ်ဆောင်ရွက်လာမှာဖြစ်တယ်အဓိကကတော့ကိုယ်ကျမ်းမာရေးကိုကိုယ်တိုင်ပဲစောင့်ရှောက်မှရဘူးမှစောင့်ရှောက်လို့ရ
ဒါကြောင့်ပြည်သူတွေအနေနဲ့ချင်းတွေမပေါက်ဖွားနိုင်အောင်ကိုယ့်ဘက်ဝန်ချင်းမှာရေးတွေမရှိအောင်ပြုလုပ်တင်ပြီးအစိုးရအနေနဲ့လည်းရေမြောင်းတွေကိုရေစီးရေလာကောက်အောင်ပြုလုပ်ပေးတယ်နဲ့လို့တက်ဆိုင်ရပညာရှင်တွေကအကြံပြုထားကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
မြန်မာတခွင်အစီအစဉ်ကိုခုလိုစနေနေ့ညဥပိုင်းတိုင်းမှာနားဆင်နိုင်ပါတယ်ရှင် VOA ရဲ့စနေနေ့ညပဲအစီအစဉ်တွေနားဆင်နေကြတာဖြစ်ပါတယ် VOA ကိုဝေဖန်အကြံပေးစာတွေပို့ပို့လို့ရင်းပဲဖြစ်ဖြစ်တည်တချင်းတောင်းယူလို့ရင်းပဲဖြစ်ဖြစ်စာရိုက်ကတစင်ဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးခန်းဖြစ်ပါတယ်ဆွေးနွေးပွဲကိုကမကထပြုအစီအစဉ်ပေးတဲ့မအေးတန်တာကျော်နဲ့အတူထုတ်လုပ်သူမဆူမွန်တို့ရဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုအခုပဲစတင်ရအောင်ပါရှင
်မင်္ဂလာပါရှင်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါတယ်ကျွန်မဒီညဆွေးနွေးမယ့်အကြောင်းအရာကတော့ဒီကြိုပြောလဲကြော်ညာထားတဲ့အတိုင်းပါပဲဒီရန်ကုန်မြို့မှာမိုးနဲ့အတူရောက်လာတဲ့ဒီရေလွှမ်းမိုးတဲ့ဒဏ်ဟိုလူတွေတော်တော်ခံနေရပြီးတော့ဒုက္ခရောက်နေတဲ့အတွက်ကြောင့်မလို့ဒီမိုးရင်းတစ်လျှောက်ဒီလိုမျိုးမိုးထက်ကြီးတဲ့အခါမှာရေလွှမ်းမှုခံဒဏ်အားလည်းပြန်ပြီးကြုံတွေ့ရနိုင်တာမလို့အဲ့လိုအခြေအနေကိုဘယ်လိုများကာကွယ်ဖို့အကောင်းဆုံးပြင်ဆင်မလဲဆိုတာကိုဆွေးနွေးကြမှာပါ။ကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့လိုက်လံဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေရောနောက်ပြီးပညာရှင်တွေရောအစိုးရတာဝန်ရှိပုဂ္ဂိုလ်ရောကိုရောဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ပင်တိုင်းဆွေးနွေးကြမယ့်အထက်မှာတော့ဥယျာဉ်အောင်ကိုဖိတ်ခေါ်ထားပါတယ်။ဥယျာဉ်အောင်မင်္ဂလာပါရှင်။
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ဥယျာဉ်အောင်ကဒီမင်္ဂလာတောင်ညွတ်မြို့နယ်ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ဒီမင်္ဂလာတောင်ညွတ်မြို့မှာရေးကြီးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီကာကွယ်ရေးလုပ်ငန်းတွေအတွက်လိုက်ပြီးတော့လိုက်လံဆောင်ရွက်နေသူဖြစ်ပါတယ်။ပြီးတော့ကျွန်မဖိတ်ခေါ်ထားတဲ့ထင်မှာဒေါက်တာအောင်မြင့်မော်ရှိပါတယ်။ဒေါက်တာအောင်မြင့်မော်ကြားရပါလား။မင်္ဂလာပါရှင်။
မင်္ဂလာပါခင်ဗျာ။ကြားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာအောင်မြင့်မော်ကရန်ကုန်မြို့တော်စီရင်သားရရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တန်ရှင်းရေးဌာနရဲ့ဒုတိယဌာနမှူးဖြစ်ပါတယ်။နောက်တူဦးဖိတ်ခေါ်ထားတဲ့အထက်မှာတော့ဦးတင်မောင်ဦးဖြစ်ပါတယ်။ဦးတင်မောင်ဦးကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့ရန်ကုန်အစိုးရစောင့်ကြည့်ရေးကိုရောပြီးတော့တိုင်းနယ်ပြည်နယ်တွေမှာဒီစီရင်သားရရေးရွေးကောက်ပွဲတွေဖြစ်ပေါ်ဖို့အရက်ဖက်အဖွဲ့အစည်းတွေကိုအကြံပြုလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ရန်ကုန် Watch အဖွဲ့ရဲ့အကြံပေးဖြစ်ပါတယ်။ဦးတင်မောင်ဦးမင်္ဂလာပါရှင်။
နော်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကိုကျွန်မပနာမမေကွန်လေးတွေခတ်တူမေးချင်ပါတယ်ဆိုတော့လောလောဆယ်ဒီရန်ကုန်မြို့မှာကြုံတွေ့နေရတဲ့ရေဘေးပေါ့နော်မိုးရွာလာတဲ့အခါမှာရေတက်လာပြီးတော့ကြုံတွေ့နေရတဲ့အခြေအနေလေးကိုဥယျာအောင်နည်းနည်းလေးအကျဉ်းချုပ်ပြီးတော့ရှင်းပြပေးပါရှင
်ဟုတ်ကဲ့ပါအဲ့ကျန်ကလေးရန်ကုန်မြို့ရေကြီးတာကတော့တော်တော်လေးကိုအားလုံးအားသင့်သွားတာပေါ့နော်အဲ့ဒီကျန်မိုးအများကြီးရွာတဲ့အချိန်ရဲ့ဒီတောင်းနေတဲ့ချင်းတော်ပြီးတိုက်ဆိုင်နေပေါ့နောက်တစ်ချက်ကဒီဥမာကျွန်တော်မင်္ဂတော်ညမျိုးနေမှာဆိုလို့ရှိရင်ရေစုပြန်နေရှိရပြီဗျာပြောဘန်း300နဲ့ချီကုန်ဖျားရှိပဲမို့လို့နော်ဂျပန်နိုင်ငံကံပလန်းနေပြီးဆီလာတဲ့ရေတွေကအဲသူကရေလွဲတကားနေတစ်ချက်ကံတော်ကြီးတော့ဝင်ပါလေခင်ဗျာဝင်နေဟိုအထိုင်လောက်ရေကတော့သူပုံမှန်တိုင်းစီးစင်းနေပေါ့နော်တော်မျိုးနေတယ်ဟိုအခုလွန်ခဲ့တဲ့ဒီစနစ်ကဒီဗီရှာဆိုတာလက်ထက်တည်းကစပြီးတော့လုတ်ခဲ့တဲ့စနစ်ဗျာဒါပေမဲ့လွန်ခဲ့တဲ့10နှစ်ကျော်ကာလမှာအဲ့ဒီရေလွှဲတကားကိုချုပ်ပစ်လိုက်ကြတယ်ချုပ်ပစ်လိုက်တဲ့အခါကျတော့ရွာသမားမိုးတွေကမိုးကြီးကြီးတဲ့လောက်ကျွန်တော်တောင်ကြီးမြို့နယ်ကိုလွှမ်းခြုံသွားတယ်ပေါ့နော်အဲ့ဒီပြဿနာတစ်ခုပေါ့နောက်တစ်ခုကတော့အဲတခြားမြို့နယ်တွေမှာတော့ကျွန်တော်ရေစုကန်နေထားခဲ့တယ်ဗျရန်ကုန်မြို့ကနှစ်ခါမြို့ဖြစ်တယ်လို့ကျွန်တော်ကြားဘူးတယ်ပေါ့နော်မြို့ရဲ့အောက်မှာဆိုရေပိုက်တွေရှိတယ်ဒီကားတစ်စီးဝင်နေတဲ့နေသားရှိရပေါ့ဆိုတော့ဒီနေရာတွေကကိုပြစီယူရင်းွားတယ်ပြေဆူွားတယ်သူရင်ထင်းနေမှုအားနေကြတယ်နိမ့်လူရှိမှုခံရတဲ့ခါကျတော့အခုလိုမျိုးအခြေအနေဆိုးနဲ့ကြုံတယ်လို့ကျွန်တော်ကလည်းယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုဥယျာအောင်ကျေးဇူးတင်ပါတယ်ဥယျာအောင်ထပ်ပြီးတော့မေးမြန်းပါမယ်ရှင်ဟိုကိုတင်မောင်ဦးအနေနဲ့ရောဒီရေပြီးခဲ့တဲ့တစ်ခေါက်ရေတော်တော်ဆိုးဆိုးရွားကြီးမှုတွေမှာဒီဟိုပြည်သူတွေအနေနဲ့ဘလောက်ဟိုဒုက္ခဒုက္ခများပြီးစီးပွားရေးတွေရောဘလို့လဲပတ်မှုဟိုထိခိုက်ခဲ့ရလဲဆိုတာနည်းနည်းလေးပြောပြပေးပါရှင်
အဓိကကတော့ကျွန်တော်တို့ဟိုလေးဟိုတွားရေးလာရေးတွေကအရန်ဂျမ်းဖြစ်သွားတယ်ပေါ့နော်အဲ့တွားရေးလာရေးဂျမ်းဖြစ်တာအနေဖြင့်ဟိုနောက်ဆုံးလူမှုရေးပြိပခတွေပါကျွန်တော်တို့ကြုံတွေ့ရတယ်ဥပမာရေကြီးတယ်အကားရအတင်းဖြတ်မောင်းတယ်အဘေးရအိမ်တွေပျက်စီးကုန်တယ်အပျက်စီးကုန်တဲ့အခါကျတော့ဘေးရအိမ်တွေကကားတွေကိုတားဆီးရနေရန်နေဖြစ်သွားတဲ့အဆင်ပေါ့နော်ဟိုလိုင်းပေါ်မှာဗီဒီယိုဖိုင်ကြီးတက်လာတဲ့အဆင်ကြီးရောက်တယ်ဥပမာတာမွေဝိုင်းထိပ်က Ocean Center ဆိုလဲအရင်နှစ်ကရေကြီးလုံးကအောက်ထဲကအကုန်ကြီးတွေကိုနဲ့ကမှာအလက်ထရိုနစ်ပစ္စည်းတွေအကုန်ပျက်စီးကုန်တယ်ကားတွေရေမြုပ်တယ်အစသည်ဖြစ်ပေါ့နော်ကျွန်တော်တို့ဒီမီနီဘုံမှာရှိတဲ့ပင်လုံးထုတ်ထိတ်ထားဆိုရင်လည်းကျွန်တော်တို့အစဟိုဘောနော်ကပီတယ်ပေါ့အဲ့ဒီဥစ္စာရှိတဲ့နေရာဆိုတော့အဲ့လိုရေကြီးမြုပ်ခဲ့ဘူးပဲအစင်လာကြီးရှိတယ်ပဲအဲ့တော့ရေကြီးဆံမှုတွေကတော့ခဏတော့ပြောတယ်ပျက်စီးဆုံးဖြုတ်မှုတွေကိုဖြစ်စေတာတော့အမှန်ပဲ
Okay, okay ရှင်ဒီမှာဒေါက်တာအောင်မြင့်မော်မေးချင်ပါတယ်ဟိုပြီးခဲ့တဲ့တစ်ခေါက်ရန်ကုန်မြို့တော်မှာတော်တော်လေးဝမိုးရေကြီးပြီးတော့ဟိုတော်တော်ဆူဆူရွရွရေကြီးတဲ့အခြေအနေနဲ့ကြုံခဲ့ရတဲ့အချိန်မှာရန်ကုန်မြို့တော်စီပင်သားရရေးကော်မတီအနေနဲ့ဟိုဘာတွေများလိုက်ပြီးတော့ဆောင်အဓိကဆောင်ရွက်ပေးနိုင်ခဲ့ပါလဲရှင
်ဒီဆောင်ရွက်ပေးရဲ့ဆိုတာလည်းပေါ့နော်ကျွန်တော်တို့ဒီရန်ကုန်မြို့ကိုဒီကြီးကနေကစားပါတော့ကျွန်တော်ဒီရန်ကုန်မြို့ကဒီလိုမျိုးကျွန်တော်တို့ဒီတပ်ပစ်တဲ့ဆိုပြီးပေါ့အခုနောက်ပိုင်းမှာတော့ကျွန်တော်ဒီမှာနော်ဒီ economic ဖြစ်လာတယ်ဖြစ်လာတော့ economic development ရဆိုလို့ရှိရင်ကျွန်တော်တို့ဟိုကျွန်တော်မျိုးရမှာနော်ဒီ population တက်စတီးလာနားလာတယ်နားလာတဲ့ပြင်မလို့ကျွန်တော်ဒီ business တွေနေတင်မှာကျွန်တော်ဒီဒါမှမဟုတ်မျိုးလုံးကိုဒီချုပ်ကြည့်မှာဆိုလို့ရှိရင်ဒါ retain bond လို့ဒီ water business မှာနော်ဥပမာပေါ့နော်ဟိုဒီတုံးရင်းနေရာတွေတော့မိုးရွာတဲ့ချိန်မှာရင်းခိုးအောင်နိုင်တဲ့နေရာတွေအလုပ်ရှိခဲ့ပါတယ်အခုနောက်ပိုင်းမှာကျတော့ကျွန်တော်ဒီ population density နေလာတဲ့အမြင်ဒီတော့ဒုလေးအိမ်သူတက်လာတော့ကျွန်တော်အဲ့ဒီနေရာတွေကအဲ့ဒါအိမ်ဖြစ်သွားတယ်အဆောက်အဦဖြစ်သွားတယ်ဟာနံပါတ်၄ဖြစ်ပါတော့နံပါတ်၄ချက်ကတော့ကျွန်တော်တို့ဒီဟို drainage system ပေါ့ drainage system ကကျွန်တော်ဒီဇာတ်မူကြီးကိုစပြီးတော့မှကျွန်တော်ကဒုတိယကျွန်တော်ဒီပေါ့နော်ဒီ၃ဒိတ်ကျော်နဲ့ကျွန်တော်ကဒီဖြစ်ပြီးတော့ဆန္ဒပြစနဲ့ district area ကိုကျွန်တော်လုပ်ခဲ့တယ်အခုမှဒီဆန္ဒပြစနဲ့ district area အကင်းမှာကျွန်တော်ဒီ sub urban နဲ့ဒီ satellite township တွေမှာလူကြီးရာ9,800တန်းကျော်ဖြစ်လာတယ်ကျနော်ဒီလိုပေါ်လို့ဒီနားလာတဲ့အခါမှာခုနကကျွန်တော်ဒီလွတ်ဒီလမ်းကြီးဒီအင်းကြီးဖြစ်သွားပြီးတော့မှသူကနေတော့မှဒီအရင်ပြင်းနိုင်နေလိုက်နေလိုက်အဆောက်အဦဆောက်ပြီးတော့မှဒီပြင်းနေတဲ့နေရာခုနကကျွန်တော်ဒီတိတိနဲ့ဒီအောက်ကိုရောက်လာတယ်နောက်တစ်ခါဒီမိုးရွာတဲ့အချိန်မှာကျွန်တော်ကဒီကြီးရပတ်စိုးတန်တက်တယ်နောက်တစ်ခါဒီချောင်းနေောင်းနဲ့မှကျွန်တော်ကဖပြန်ဖြစ်လေတော့ဒီအားလုံးနေတော့မှဒီဒီဘောနေပေါ်ပါတဲ့တဲမိုးနဲ့ကဲရရဖြစ်ပြီးဒီပက်လေတယ်နီးဒီကစီရနော်ကဖြစ်ကမဲ့ဆုံးတဲ့အမိုက်ရကျွန်တော်တို့ကနော်ဒရိုင်းလိုင်းတွေမှာတော့ဒီမှာကျွန်တော်ဒရိုင်းလိုင်းမှာကျွန်တော် open drain ကြီးရှိတယ် pipe ကြီးရှိတယ် open drain နဲ့ pipe နဲ့ဆက်ဆက်တဲ့နေရာတွေမှာပြစ်စုကမှဒီလိုရှင်းတတ်တာဖြစ်တယ်အဲ့ဒီမှာမွေးနေရတဲ့နေရာအဲတော့ဒီတုံးကသွားဆုံးကမွေးကျင်ကြရတယ်ဆက်ဖလိုတက်တာရယ်အောက်ကမြေတန်းကြီးနေချောင်းနေရယ်ဆက် level ကြီးတက်လာတယ်ပုံမှာကျွန်တော်ကရေးရနေကြမရှိတော့ဟောဒီ low level ဖြစ်တယ်ပေါ့နော် low level area မှာ flat ဖြစ်သွားတယ်ပေါ့အဲ့ဒီမှာကျွန်တော်ဒီတန်တဲ့ခြေကြောင်ကိုပြန်ဆောက်အောင်ရက်တောင်းသွားတာပေါ့အဲ့ဒီမှာကျွန်တော်တို့ဒီဒါတော့မဟုတ်တော့ကျွန်တော်ဒီပြီးခဲ့တဲ့ဟိုကြီးလာတော့မှကျွန်တော်တို့ကအမိုက်ကြီးပေါ့နော်ဒီဒီနောက်မှထွက်တဲ့အမိုက်ကြီးတော့ကြီးပြန်ဆက်ဆုံးတဲ့အမိုက်ကြီးကျွန်တော်တို့ပြည့်စုံနိုင်တဲ့နေရာတွေကိုကျွန်တော်ဒီဆက်ကြီးဆက်နေဆက်လက်ဒီစားနေတော့နော်သူများတွေလည်းများပါတယ်ကျွန်တော်တို့ဖွင့်ပေါက်ပြီးတော့ကျွန်တော်ရှင်းရှင်းကိုဖြစ်ခဲ့တယ်အဲ့လိုဖြစ်နေတဲ့အချိန်မှာလည်းကျွန်တော်တို့ကသက်ဆိုင်ရာမြို့နယ်တွေမှာ flat ဖြစ်တဲ့ area တွေမှာတော့ဝန်ထမ်းနေတဲ့ဒီပြည့်စုံနေတဲ့အပေါက်တွေကိုကျွန်တော်ရှင်းရှင်းလေးဆောင်ရွက်ခဲ့ပါတယ်
ဟုတ်ကဲ့ဟိုဒီဦးဒေါက်တာအောင်မြင့်မော်ပြောလို့ပါဒီမှာသောရရှင်တရားလူမုံဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာပါဒီဆွေးနွေးမှုနဲ့ပတ်သက်ပြီးတော့တောင်းဝင်ရှိပြီးတော့တောင်းဝင်တည်တဲ့လူကြီးတွေဒီပြဿနာကိုရှင်းဖို့စ조사နေကြသည်လွယ်ကူတဲ့ပြဿနာမဟုတ်ပါတဲ့စီကံတကြအမိုက်ဆွပြင်းချင်းဖြင့်တောက်တနေရာကနေပြီးတော့ပါဝင်ကူညီကြပါလို့ပြောလာပါတယ်ဟုတ်ကဲ့ဒီကိစ္စမှာဒီဟိုခုနကတော့ရေတွေဆိုးတယ်ဒီမြောင်းနေရာလည်းကျင်းတယ်နောက်တော့ရေတွေ overflow ဖြစ်တယ်အမိုက်တွေကိစ္စလည်းဒီအများကြီးဒီတရောင်းတနေရာပါဝင်နေဆိုတော့စီးပင်းအနေနဲ့ဘလို့ဒီကိစ္စအတွက်ဘလို့အခက်အခဲတွေကြုံရလဲဆိုတာဒေါက်တာအောင်မြင့်မော်တနည်းနည်းလေးဖြည့်ပေးပါခက်ချင်းချင်းပါပဲရှင
်ဒီအခြေအနေကတော့ကျွန်တော်ဒီမှာတော့ဒီစီတမ်းနဲ့ဆက်ပြတဲ့အခါမှာဒီလိုရကျွန်တော်ဒီအမိုက်ကိုဟောဒီဆက်ပြတဲ့အခါမှာနော်ဒီအမိုက်ဆိုတာကမိအတော့မျိုးဆုံးပြတဲ့ဒီအမိုက်ကိုခေါ်တယ်ခေါ်တော့စီကံကစပစ်ချင်တဲ့စီကံနဲ့ဆိုတဲ့ဒီအနေမျိုးရှိတယ်။ဒါကစီကံကစပစ်တဲ့ကတော့မိမိချက်တဲ့အမိုက်ကိုအေးတဲ့ထဲမှာအဲဒီမှာသမတ်တဲ့အမိုက်ကိုမှတ်ကြနိုင်အောင်ချက်နော်။ဒါကစီကံကစပစ်တာပေါ့။အခုအများဆုံးဟောဒီအများဆုံးဒီစီကံကစပစ်ပြီးတော့မှအနည်းဆုံးဒီကနော်ဒီကနော်ကတော့စီကံနဲ့အပိုင်းလမ်းကြရလို့ဖြစ်တယ်။ဟောလမ်းပြီးလို့ဖြစ်တယ်။စပစ်စီကံကစပစ်စီကံကိုထားပါတယ်။စကားစီကံကစကားစီကံကိုထားပါတယ်။တက်စီစီကံကတက်စီတက်စီပေါ်မှာထားနေအပိုင်းကိုထားပါတယ်။ကားစီးတဲ့လူကကားပေါ်နေပြစ်ချသွားတယ်။ဆန်ရစီးတဲ့လူကဆန်ရဝမ်းနဲ့ပြစ်ချသွားတယ်။အဲ့ဒါကညီကောင်းမှပြောပါတော့ဒီသွားတဲ့တမောလေးပေါ်မှာလည်းတမောစီးနဲ့ပြစ်ချသွားတယ်။ဒီအမှိုက်ကြီးကတော့ဒီကုန်းမှာရှိတဲ့အမှိုက်ကြီးကတော့မိုးရွာတဲ့အခါမှာရေကြီးနဲ့သူညီဆက်ကချောင်းနေလောင်းနေစမ်းနေတော့ဒီလိုစီးတော့မှတော့ပစ်ဆုပ်ဖို့ဖြစ်တယ်ပေါ့။ဒါဒီတော့ဒီစီကမဲ့အမှိုက်ကြီးပြစ်ချင်းကြီးခုနကရေကြီးရှင်ဟုတ်တပတ်တန်းလေးတော့မှာပေါ့နော်ဒီပုံပုံဆိုးရစီတဲ့ကဲ့ချက်တင်ပါတယ်မှန်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အဲဒါဒေါက်တာအောင်မြင့်မော်ဖြေကြားပေးတာပါကျေးဇူးတင်ပါတယ်ရှင်ဒီမှာကိုတင်မအူးကိုနည်းနည်းမေးချင်ပါတယ်ရှင်ဟိုအမိုက်ပြစ်တဲ့နေရာမှာစနစ်တကျပြစ်ဖို့လဲဟို ပြည်သူတွေဘက်ကတာဝန်ရှိတာပေါ့နော်အဲ့လိုမျိုးစနစ်တကျမပစ်ဖို့ဆိုပြီးတော့လည်းပြည်သူတွေအပြစ်တင်ခံရတယ်ဒါပေမဲ့တကယ်တမ်းပြည်သူတွေအနေနဲ့စနစ်တကျပစ်ဖို့ဆိုရင်ရောစီးပင်းသားရအနေနဲ့သူတို့စနစ်တကျပစ်နိုင်မှုနေရာအကွက်အကွင်းတွေဖန်တီးပေးထားတာမျိုးလွယ်လွယ်ကူကူပစ်နိုင်အောင်ဖန်တီးပေးထားတာမျိုးတွေရောရှိပါလားဟိုအရင်အစိုးရခက်နဲ့ဆိုင်ရင်အခုပြောင်းလဲမှုတွေလုပ်လာတဲ့အစိုးရလက်ထက်မှာတိုးတက်မှုတွေရှိလားအခြေအနေကမထူးခြားပဲနဲ့နေပါသလားဖြေကြပေးပါရှင်ဦးတင်မောင
်ဟုတ်ကဲ့အဓိကတော့ခဏတော့အမှိုက်ပစ်တာနဲ့ပတ်သက်လို့တော့ဟိုစီပင်ကဟိုကျွန်တော်တို့ပေါ့နော်ဟိုနေရာအားလုံးတော့ကျွန်တော်မသိဘူးပေါ့နော်သို့တော်လည်းတော်တော်များများနေရာတွေမှာတော့စီပင်ကဟိုစနစ်တကျလေးအဲသူတို့အမှိုက်ပစ်တဲ့နေရာတွေတတ်မှတ်ပေးရတာရှိတယ်။နောက်တချို့နေရာတွေမှာလည်းအမှိုက်သိမ်းကားတွေနဲ့ဟိုသိမ်းဆီးကြတွေရှိပါတယ်။သို့တော်လည်းခဏတော့အမှိုက်ပစ်တဲ့အပိုင်းမှာအမှိုက်ကိုဟုတ်နော်အမျိုးအစားခွဲပြီးအဲပြစ်ဖို့အပိုင်းမှာတော့ကျွန်တော်တို့စီမှာတော့မအောင်မြင်ဘူးပြနော်။မတ်ချနိုင်ငံနေမှာဆိုရင်ဥပမာမိဖို့ဆောင်ဆွဲအမိုက်ကတမျိုးပေါ့နော်ဘလို့အမိုက်ကတမျိုးဆိုတာရှိမှာဒီနိုင်ငံမမောင်းမြင်ဘူးအဲ့ကလူတော်တော်များများကလည်းခဏတော့ပြောတယ်ကျွတ်ကျွတ်ကြီးနဲ့စနေကြဆုံးပြမဲ့စားဘုံနေနဲ့အလွယ်တကူလာတော့တယ်ကျွတ်ကျွတ်ကြီးနဲ့ဆုံးပြရင်လည်းသက်ဆိုင်ရာဒီအမိုက်ပုံမှာရှိတဲ့ဝန်ထမ်းကဒီတည်းကသူရောင်းစားရလို့ရမယ်ပစ္စည်းတွေကိုအဲရှာပြီးလုပ်တဲ့အခါကျတော့ခဏတော့ပြောတယ်ဟိုစနေကြပေါ့နော်အမိုက်တွေအမျိုးအစားခွဲပြီးရောဆုံးပြလို့ရမယ်ဆိုတော့အပိုင်းတွေကဒီနိုင်ငံမှာတော့ဟိုအောင်မြင်တာမရှိဘူးလူတွေကတော့ဟိုတော်တော်လေးစိတ်ကမ်းမရှိတာပဲကျွန်တော်တို့နိုင်ငံမှာအပြောင်းလဲလို့ဘယ်လိုပဲချွေးကြော်ချွေးကြော်နော်တကယ်တမ်းအကောင့်တွေဖော်ဆိုတာဆက်ပါတယ်အဓိကကတော့လူတွေရဲ့ဟိုစဉ်းစားပုံတွေအပြုအမူတွေကအပြောင်းလဲနဲ့အတူလိုက်ပါလို့လေဟိုစိတ်ကမ်းမရှိဘူးကိုကကျူးလာပြီးတော့အကျူးကြော်တွေဖြတ်ခိုင်းရင်ဟိုလက်ပန်းဖြတ်ပစ်ခြင်းနဲ့ဆိုတဲ့လူမျိုးတွေနဲ့ကျွန်တော်တို့နိုင်ငံကအများစုဖွဲ့စည်းထားတယ်လို့ဖြစ်နေတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီအမှိုက်ပြဿနာမှာဟိုစီပင်ပါတခုတည်းကိုပဲကျွန်တော်တို့ကအပြစ်တင်မှုမထိုက်ဘူးလူတွေရဲ့နော်စီကန်းစနစ်တကျဟိုမလုပ်လို့တဲ့ကိစ္စတွေကလည်းကျွန်တော်တို့နိုင်ငံမှာအထူးကဒုက္ခပေးနေတယ်စီပင်ပါဘိုင်းကလည်းခဏတော့ဒီတိုးတက်လာတဲ့လူကြီးနဲ့ဒီမြို့ပြစီမံကိန်းတွေကိုစနစ်တကျမလုပ်နိုင်ဘူးနောက်တစ်ခါကျတော့လုံဆောင်နေတဲ့လုပ်ငန်းတွေကလည်းပေါ်ပင်ပေါ့နော်ကျွန်တော်တို့ဟိုငါးပွဲရငါးစားချတဲ့အရေးကြီးတဲ့နေရာကိုလောလောဆယ်လာရေးကြီးပြီးကတော့အမှိုက်သွားရှင်းနေဆိုတဲ့ပုံစံမျိုးဖြစ်နေတယ်ရေးမကြီးခင်နှစ်လသုံးလကြိုပြီးတော့ဒီနေရာကမြောင်းနေဆိုစနစ်တကျဟိုကျတော့အမှိုက်ရှင်းနေဆိုတဲ့ပုံစံမျိုးတွေမလုံနိုင်ဘူးအဲ့တော့ပြောရရင်တော့ဗျာအထွေထွေကတော့အားလုံးမှာတာဝန်ရှိတယ်လို့လည်းပြောကြပါတယ်ဟိုစီပင်တစ်ခုလည်းလည်းအပြစ်ဟလာကြီးသူတစ်ခုလည်းပဲအပြစ်ဆိုတာမျိုးလည်းမဟုတ်ဘူးအဓိကကတော့ဟိုကျွန်တော်တို့လူလူရဲ့အဲနော်ကျွန်တော်တို့ဒီအပြောင်းနဲ့အတူမလိုက်ပါနိုင်တဲ့စိတ်ပိုင်းဆိုင်ရာတွေကိုလည်းပြပြင်ပြောင်းလဲဖို့လိုအပ်မယ်လို့ထင်ပါတယ်ဒီအမှိုက်သိမ်းစနစ်တွေကတော့တိတ်ပြီးမထူးခြားပါဘူးနောက်တစ်ခုကတော့ဒီတန်ရှင်းပိုင်းဆိုင်ရာမှာလှုပ်လို့တဲ့အလုပ်သမားတွေရှားပါနေကြလဲစီပင်ကတစ်ဖက်တစ်ခါရင်ဆိုင်နေရပါတယ်ဥမာဟိုတန်ရှင်းတွေရဲ့အင်ညာမျိုးတွေဆိုရင်ကျွန်တော်တို့ကြည့်ရတာတော့စိတ်မကောင်းဖြစ်စရာကောင်းပါတယ်เนาะတကယ်ကိုအနေကဟိုเนาะအနေအခြေအနေမျိုးနဲ့သူတို့နေထိုင်ရတာပါအဲ့တော့ကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့အခြေအနေကဘဒုကိုအပြစ်တင်ရမှန်းတော့မသိဘူးဆိုတဲ့အနေထားမျိုးကျွန်တော်တို့တော့ဖိုက်နေပါတယ်လို့ပဲပြောချင်ပါတယ်
ဟုတ်ကဲ့ရှင်ဖြေကြပြည်ကျေးဇူးတင်ပါဒီမှာသရရှင်တယောက်ရေးထားတဲ့စာမှာတော့တိတ်ပန်တိတ်ပန်လို့သူရဲ့ Facebook အကောင့်ကတော့ဆိုပါတယ်သူကစနစ်ကြကြနဲ့ခင့်မိဖို့ဆိုရင်အဓိကကတော့အမှိုက်တဲ့နောက်တော့ရေမောင်းရေမြောင်းတွေကောင်းအောင်လို့ရေရွက်သာရှိပြီးတော့ပြန်ဝင်ရေမရှိအောင်လုပ်ဖို့အဓိကရေမြောင်းတွေကောင်းဖို့ပါတယ်ဒါမှရေမတင်မှာမြေရေထောက်နေရင်မရပါဘူးလို့ပြောထားပါတယ်ဟုတ်ပါတယ်ဒီမှာမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOE ကိုပြောထားတာနားထောင်ကြည့်ပါသူကဘာကြောင့်ရေကြီးရလဲဆိုတဲ့အကြောင်းရင်းကိုသူ့ရဲ့ပညာရှင်ရှုထောင့်ကနေပြောထားပါတယ
်ကျွန်တော်တို့ရန်ကုန်မြို့ကတစ်မြို့လုံးတိတာနဲ့တိတိကျကျကျွန်တော်တို့မှာရေမြောင်းရေပုံတို့ရေမြောင်းစည်ရင်းတို့ဘယ်ရေကနေဘယ်မြေမြောင်းကနေဘယ်လိုသွားနေပြီးတော့ဘယ်လိုစီးနေလဲဆိုတော့အဲ့လိုမြေပုံတောင်မှဟိုကရန်ကုန်တစ်မြို့လုံးတည်းမရှိဘူးခင်ဗျာတိကျဟိုရေမြောင်းကြီးတွေတော့ရှိတယ်ရေမြောင်းကြီးတွေရဲ့စည်ရင်းတော့တော့ရှိတယ်နောက်တစ်ခုကလည်းဟိုအိမ်ဆောက်လို့ရလုပ်ငန်းတွေလည်းများလာတယ်ပေါ့နော်လူတွေကများတော့အိမ်တွေကဆောက်ကြတယ်လမ်းတွေကပေါက်ကြတော့ကျွန်တော်တို့ green area လို့ခေါ်တဲ့ရေမြေကြီးတွေကိုရေစိတ်ဝင်တဲ့ area ရဲ့ရာခိုင်နှုန်းကလည်းဖြည်းဖြည်းနည်းလာတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကြောင့်မလို့ရေမြောင်းတွေကိုပူပြီးတော့စီးကြတာတွေလည်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီအချက်ဒီအများကြီးကြောင်းမလို့ဒီကျွန်တော်တို့ရေကုန်မြို့မှာရေရှမ်းရတယ်ဒီရေကြီးကြတယ်ဆိုတာဟုတ်ပါလေခင်ဗျာ
ဟုတ်ကဲ့ဒါကဒေါက်တာကျော်လက်သူရဲ့ပညာရှင်ရှုထောင့်ကနေပြောသွားတာပါဒီမှာမင်္ဂလာတောင်ညွတ်မြို့နယ်ဟိုရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်အမတ်ဖြစ်တဲ့ဟိုဥယျံအောင်ဥယျံအောင်အနေနဲ့ကဒီသူတို့ရဲ့မြို့နယ်မှာဒီရေစည်းလေရေလာကောင်းအောင်လို့နောက်ပြီးရေမတင်အောင်ရေမကြီးအောင်ဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတာအတွက်ကြိုးပမ်းမှုတွေလုပ်နေတာပါတော့ဒါကြောင့်မို့ဘာတွေကြိုးပမ်းနေလဲအခြေအနေကရောဘယ်လိုရှိလဲဆိုတာနည်းနည်းလေးကိုယ်ရန်အောင်ရေပြောပြပေးပါရှင်
ဟုတ်ကဲ့မအဲ့ဒါအကြောင်းမပြောခင်ပါကျွန်တော်လည်းပြောချင်တာကတော့ကျွန်တော်တို့တပည့်အားလုံးကစနစ်တကျဖြည့်ဆည်းခံရတဲ့အကျိုးဆက်တွေပါသိလားလူတွေရဲ့အတွေးခေါ်တဲ့ယူဆတွေနောက်တိုက်ပြည်ရဲ့လက္ခဏာရတဲ့အကုန်လုံးကလွန်ခဲ့တဲ့နှစ်ပေါင်း၄ခါကြာစပြီးစနစ်ကျဖြည့်ဆည်းခံရတဲ့အကျိုးဆက်တွေအခုကျွန်တော်အားလုံးခံစားနေကြတာပေါ့နော်ဒီလိုသာကမိုက်ကိုစနစ်ကျပြစ်မယ်ဆိုတာမျိုးကိုကျွန်တော်တသက်စီစီချက်ကညှိနှိုင်းမှုမရှိခဲ့ဘူးကြာနောက်တစ်ခါစီရင်လာဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့ဟိုဥယျာဉ်ပြောမှဆိုလို့ရှိရင်လူကြီးလာမှသာတန်ကြီးလုပ်တဲ့အဆင့်တည်းရှိရတယ်။သူတို့တွေရဲ့ဒီစားဆောင်နိုင်မှုတွေဝန်ထမ်းအင်အားတွေချုပ်ပစ်လိုက်တယ်။ချုပ်ပစ်လိုက်တဲ့အခါမှာဒီလိုအပြောင်းလဲနဲ့ကြုံတဲ့အခါမှာသူတို့ကဘာလို့မှမသိဖြစ်တဲ့။ဒါလည်းကျွန်တော်တို့ကပြည်ပေါ်ကနားလဲပါတယ်။နောက်တစ်ချက်ကအခုကျွန်တော်ရေစုကံပြန်ဖော်ဖို့လိုအပ်တယ်ဗျ။ဒါစနစ်တကျဖြည့်ဆည်းနိုင်ရတယ်မှာပါလေကသူတို့တွေရဲ့ပုံကွေးအကျိုးစီးပွားအတွက်စီးပွားရေးသမားတွေနဲ့ပေါင်းပြီးတော့ပို့ဆိုပက်ကက်တွေလုံးခဲ့တာ။ဒီခါတိမှုတွေကိုအခုခံစားနေရတာပေါ့နော်။အဲ့တော့ဟိုကျွန်တော်တို့တွေကဒီအခုလက်ရှိတောင်ကြီးမြို့နယ်မှာဒီဒီကြလက်ထက်တည်းကထားခဲ့တဲ့ရေလွဲတကားပေါ့နော်ဟိုဒါကိုလုံးဝဆက်နေကြောင်းနဲ့ဖြုတ်ပြလိုက်တဲ့အဲ့ဒီရဲ့စိုးမွေကိုကျွန်တော်တောင်းညွှန်းနေတယ်လေလုံးဝစခံစားနေရတာပေါ့ဆိုတော့ဒါကမဖြစ်တဲ့ကိစ္စဒီတော့ကိုကျွန်တော်မြို့တော်ဝင်စီကိုကျွန်တော်ရိုက်သားတဲ့ဓာတ်ပုံတွေရဲ့ကျွန်တော်ရဲ့သဘောထားတွေအနောက်သူတို့ဘယ်လိုလုံမျိုးလို့ရင်ပိုးစင်ပြင်းနေတဲ့သူတို့အကြံပြုချက်တွေကိုကျွန်တော်သူတို့သင်တော်ပြီးမှဖြစ်ပါတယ်မှာနောက်တစ်ချက်အမိုက်ပြတဲ့အခါမှာလည်းစနစ်တကျဆွတ်ပြဖို့လိုအပ်ပါတယ်အရာကတည်းကအစိုးရကတာဝန်ယူလို့မရဘူးလေလက်ရှိအနေဒါရပြန်လည်ပြောမယ်အစိုးရကပြည်ပြဝန်ထမ်းရနေအောင်အဲ့ဒီမှာပြည်ပြောလဲရလို့လားလူတွေရှိသလိုပြည်ပြောလဲရမလို့လားတဲ့အရင်တော့လိုလိုလိုနည်းရနေလုံနေတဲ့ခိုးချိုးနေတဲ့လူတွေလည်းရှိရဗျဆိုတော့အခုလက်ရှိကအားလုံးဟာအခက်အခဲကြက်တဲ့ရင်ရှိကြီးရှိနေတဲ့ကောင်မှာတက်ဆိုင်ရအစိုးရဖြစ်စီစီနယ်ဝန်ထမ်းဖြစ်စီကျွန်တော်တို့ဒုစစ်တယောက်ချင်းဖြစ်စီနောက်ပြည်စီလူတွေကလည်းဖြစ်စီဝိုင်းဝိုင်းပြီးတော့ကိုယ်တာဝန်ကိုယူပြီးတော့ကိုယ့်မိုက်ကိုကိုယ်စနစ်ကြပြည့်နေဆိုလို့ရှိရင်တော့အထဲလောက်အဆင်ပြေနိုင်တယ်တစ်ခါကြလည်းအတီးသူလူတို့ကစနစ်တကျအမှတ်ပြည့်အောင်လည်းပြည်လေတော့မပြည်လေဘူးတစ်ခါကအစိုးရဘက်ကလုံအောင်လည်းတာဝန်ဝေတရားတွေအများကြီးရှိရဗျပညာရှင်တွေနဲ့တိုင်ပင်နဲ့ဆွေးနွေးမယ်နောက်ဟိုနိုင်ငံတကာအထူးဆုံးရှိနေတဲ့တကယ်စနစ်တကျမမကန်ကန်နဲ့စစ်သားပေါ်ပေါ်မဲ့လုံမဲ့ပညာရှင်တွေကိုလက်လောက်ခေါ်ပြီးတော့စစ်တကျသားလေးဆောင်ရွက်ပြင်တယ်ဗျအဲ့ဒါမှအဆင်ပြေလိမ့်မယ်နောက်မှဆိုကျွန်တော်တို့ကအရင်ဆုံးအလို့ဆိုဟန်ပြအင်းနေကြကျွန်တော်ပြန်နှံ့ခဲ့ရတာပတ်စံတွေကကုန်သွားတယ်ဒီပတ်စံတွေကလူတွေအခွန်အခါချိုးညက်စရာတွေဒါတွေနဲ့ကျွန်တော်တို့တကယ်အခုလက်ရှိမပြတ်ကြည့်နေပါတယ်စနစ်တကျငွေကုန်တော့အကျိုးဖြစ်စီဖို့အတွက်ကျွန်တော်တို့အားလုံးကဝိုင်းဝန်းဆောင်ရွက်ရမယ်အနေအထားရှိပါတယ်ခင်ဗျ
ဟုတ်ကဲ့အဲဒီမှာကိုရဟုတ်ကဲ့ကိုရအောင်ဒီမှာဖြတ်မေးစင်းနေကျွန်မရဲ့ဟိုတော်ရရှင်တရား breeze ဆိုတဲ့တော်ရရှင်ကလည်းစာရေးလာလို့ပါသူကရေးကခဏနေပြန်ကြတာပဲတဲ့အခုဆိုရင်ဒီဟိုစာမြန်မာနိုင်ငံဒီသဘာဝဘေးအန္တရာယ်နောက်ပြီးရေးကြီးရဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုစာငွေတွေအများကြီးလှူမယ်ဆိုတဲ့သတင်းပေါ်မှာမူတည်ပြီးသူကပြန်ရေးလာတာပါအဲ့တော့ငွေတွေကုန်ခံပြီးတော့ပြင်ရင်လည်းနောက်နေ့ရေးမကြည့်တော့ဘူးလို့အာမမခံနိုင်ပါဘူးတဲ့မိုးရသည်ရေးကြည့်လိုက်ငွေကုန်ပြီးတော့ဖြည့်ရှင်းလိုက်နှစ်တွေဖြစ်လာခဲ့တာနှစ်တွေမနေတော့တဲ့တူတူထားလိုက်ပါတော့ဆိုပြီးတော့သူကစာရေးလာပါတယ်ပြီးတော့ဒီလူရဲ့စာကိုကြည့်ရတာမှာဟိုလူတို့ရဲ့ယုံကြည်မှုတော်တော်လေးကိုညော့နေနေတဲ့ပုံရှိပါတယ်ရှင်ဒီတော့ဟိုဒီလိုကိစ္စမျိုးတွေပေါ့လေဟိုအခြေခံဟိုတဘာဝဘေးအန္တရာယ်ဖြည့်ရှင်းတဲ့ကိစ္စအစားဒီလူတို့ရဲ့ယုံကြည်မှုဟိုလူတို့ကလည်းပို့ပြီးတော့ပါဝင်လာအောင်ခုနကတော့လို့စနစ်အမိုက်ကိုစနစ်တကျပစ်ကြတာမျိုးပေါ့လေလူတို့ကိုယ်တိုင်ကပါဝင်လာအောင်လာပြီးတော့လူတို့ကလည်းဒီတာဝန်ရှိသူတွေရဲ့လုပ်ရပုံမှာယုံကြည်မှုပြန်ပြီးတော့ရှိလာအောင်လို့ဘယ်လိုများလှုပ်ဆောင်နိုင်မလဲရှင
်ဟုတ်ပါတယ်မအရင်တုန်းကတော့ဟုတ်ခဲ့ဘူးလေပေါ့နော်တော့ဘေးအနေအကြောင်းပြီးသလိုရှိရင်အဲကိုလေးလေးနဲ့စင်နာအပြည့်နဲ့ဆောင်ရွက်တာမျိုးအားနဲ့ချက်ရှိခဲ့တယ်အဲဒီတော့အားလုံးပေါ်ပြကျွန်တော်လည်းပါပေါ့အကုန်လုံးကဖလားကြီးတွေကန်ပြီးလူခံပြီးရေးပြီးတင်းတဲ့နေရာတွေတဘာဘေးကနေတင်းတဲ့နေရာတွေကျွန်တော်တို့လူတန်းကြရတယ်ပေါ့အခုဒီကဆိုးရွားတဲ့လက်ထက်မှာဒီတဘာဘေးကနေဖြစ်တော့မယ်ဆိုလို့ရှင်ဖြစ်တော့မယ့်နေရာကိုကြိုပြီးတော့အဲကယ်ဆယ်ရေးတီထားပေးရမျိုးပေါ့နော်ဒါတွေကိုကျွန်တော်တွေးရှိလာတယ်ဒါကပြောင်းလဲမှုတစ်ခုပေါ့နောက်တစ်ခါဒီရေနှောင်းဖွာနဲ့ပတ်ပြီးကျွန်တော်ကရေနှောင်းအမိုက်စီရှင်းနေုံနဲ့မလုံလောက်ဘူးပြကျွန်တော်ရန်ကုန်မြို့မှာလေအဲအရင်တော့လူကြီးတွေနဲ့အရင်တော့မြောင်းရည်အတွက်လည်းအခုလူကြီးရည်နဲ့အမိုက်ရည်အတွက်လည်းမြောင်းရည်တွေကတိတ်ပြီးတော့ဟိုမြောင်းတွေကထက်ပြီးတော့ဟိုချက်ကားလာတာမျိုးချက်ပြီးတော့ဖော်ထုတ်တာလည်းမတွေ့ရဘူးဗျ။အဲကျွန်တော်အရင်ကတော့လေဒါအားလုံးနဲ့ဆိုင်နေဗျ။အဲစီရင်သားကြီးကပြောလို့မရဘူးပေါ့နော်။ခုနကပြောသလိုမျိုးသူတို့လည်း 抓起这个勇敢的人都去呀，不是说主要培养的留在这样的也都毕业，然后现在这方面都在干嘛嘞？一级两个人，轮流就对，这政府他六二八的，都是什么现在补贴嘛，为必要，没有么下六根上万里的嘞，等你们都说啊，员工没大家喇叭一对，本地的就一批的呀，对啦，那都是这些，六年五年把这比这喏，将来把六兆嘛，这喏收你吧。牛肉一，但是呢，喇叭屋的多的呀，这个牛，没有那些老干上的，这个么，都那不得比哟，农业生产工的，内营的，还有，一营的不比哟，生产工的比我，那加码营的不得比，比在老比我做，就那标个五万，哎哟，多的多嘞，这大家，阿里头老比老干的多喏，哎哟，那个些，所以那个，的牛肉比那别的还牛一包，甚至讲卖皮包多，阿弟比那别的老比的呢，那个价格，我比卖的呢。阿麦地嘛，就是六万的阿麦地，阿麦不管你生的啥，差不多六万的包。哎呦，现在可能要求阿公话，现在嘛偏低的，山东这边的价格呢，够偏低的，对啦。哎呦，然后现在阿龙不包米哟，比人家都不包米哟，叫偏卖就流行的，现在天马的，新都对嘛，奥米木的也没得天马的，怎么样
？OK， 好，谢
谢啊。那你让我这里都要留的。
所以个，哎呀，你理财钱，理财钱嘞，没有理包，喏，水皮的，或者个烂菜呀，他当的工，苗的工，或者他的工是，他的工是干，哎，没有理个，然后那个没有的股，总在那股基那边哦，哎，没有理啊，那位都是参加，就那个个，是你的家以苗里呢，把里呢抛开就，就给给他们好过呢。所以个，哎哟，吃个米把肉酱嘞，就那个美美熟悉，喏，就那个肉皮嘞是。第一个一个，肉切切馒头、馍头，也是给咱们好。一些阿片，就那个地里面老母，几万年吃的哦，那地里面个，阿个那些切那个老细的嘞，那我们白白个多切咱们嘞，多切那老细，阿一切那个不老细么嘞？哎呀，你那旁边哦，一杯是你的，一秒是你的，门啦是你的，脸是是你的，哥，一些是嘛给你一手路路安的嘞。哎，我们老汉呢，哥话好话，一几路地啊，你背来的，地啊，一几路好啊，你背来的，所以喏，哪天我们来说，跟你阿妈的小妞那里嘛，我背地啊，背路，你那里在打啦啦，心情心呢，这小妞那里嘛，不比多啦啦，都不比少多啦，都起来呢。你没必要西门街那来多比哦，他看的梅拉西门街、一杯西门街、烈士西门街、蓝巴色的一堆不同的，一路包比哦，就那路回来了。comprehensive planning 那别说西门街不喏，一路路家路西喏，路吃青衣马路马路个没路呢。然后俺那些你老说喏，只有有一高铁票喏，在大拉里去家里面路的路个表嘛。
ဒါဒေါက်တာကျော်လည်းအကြံပြုထားတာပါ။ကျွန်မအချိန်နဲ့တိတ်မရှိတော့လို့ဒီလေးလိုက်မှာစောင့်နေတဲ့ဒီဝင်ရောက်ဆွေးနွေးခြင်းတွေတွေကိုတင်ချင်ပါတယ်ရှင်။ဥက္ကမောင်လည်းပခုတ်ကူရပါကြားရပါလားရှင
်။
ဟုတ်ကဲ့ခတ်တူတူဝင်ရောက်ဆွေးနွေးပေးပါနော
်။အခုကျွန်တော်ဆွေးနွေးပြီလား။ဟုတ်ကဲ့။ကျွန်တော်မျိုးကလည်းအဆွေရေးဆိုင်ရေးဖြစ်ရတယ်။စကားဆုံးကကိုကြီးကမိဒီယာပေါ်ကအရင်ကလည်းလည်းကလည်းလာမှုပဲ။ဘာလို့လဲကြားရနေတယ်။ချင်းချင်းသားရောမျိုးလို့ရောင်းနေစိတ်ကြလာနေတာကိုတမိတာအဲ့ဝတိညာဒီလေမဲ့ပြောရရင်ဒီနေ့ကတော့ကြာကြီးလို့ဒီကလောင်းလောင်းလားလောင်းမလားပြည့်စုံတဲ့အကြည့်ရှိနေတယ်။ဒီကလာကရောင်းမဲ့နေလို့ဒီမှာဒီကောင်မများကြီးဒီအကောင်ရေးချင်းလို့ပြီပါလေ။ဒီကုန်းဒီကုန်းကဘာဝကြီးညမနေရတယ်ဒီနေ့
ဟုတ်ကဲ့ဒါဥက္ကမောင်တွေမှာဟိုစားတယ်လီဖုန်းလိုင်းသိပ်ပြီးတော့မကောင်းလို့မကြားရပါဘူး။ကိုနေလင်းဆိုကြားရပါလားမလေးရှားရပါ
โอเคครับ
คุณเนี่ยซ้อเยคัตตูรูเลยဝင်ပြီးတော့ဆွေးနွေးပေးပါเนาะ
คัตตูรูလေးပြောရမယ်ဆိုရင်တော့ပြောစရာတွေအများကြီးလေးอ่ะ၄ချက်လောက်ရှိတယ်ခင်23ချက်တော့ပြောရအောင်ဗျာနံပါတ်1ကတော့အဆောက်အဦတွေစောက်တယ်စောက်တဲ့အခါမှာသူတို့မှာ drain system တွေပါရဲ့လားဆိုတာလေဟိုပါเนาะတာဝန်ခံပြီးတော့တော် drawing ဆွဲပြီးတဲ့ကွာ engineer တွေနည်းလောက်ပေးဖို့ထင်တယ်လို့ထင်ပါတယ်ဗျာနောက် land တွေဖောက်တယ်ဗျာ land bay တွေမှာရော drain system တွေပါရဲ့လားအဲ့ဒါလည်းလိုတယ်လို့ထင်ပါတယ်ဗျာနောက်တစ်ခုကတော့ကျွန်တော်တို့ကစားသုံးမှုပုံစံပြောင်းလာတယ် packaging system ပြောင်းလာတယ် plastic 8တွေတုံးလာတယ်အဲ့ plastic 8တွေဟာပွင့်လင်းလင်းပြောရင် drain system မှာပြဿနာအများကြီးဖြစ်ပါတယ်နိုင်ငံသားမှာတော့အဲ့တော့အဲ့ဒါလေးတွေလည်းဟိုဘယ်လိုပညာပေးပြီးတော့ဘယ်လိုလုပ်မလဲထိန်းချုပ်မလဲဆိုတာစဉ်းစားဖို့သင့်တယ်လို့ထင်ပါတယ်နောက်တစ်ခုကတော့ educated system ပေါ့နော် education လုပ်ပေးရမယ်လူတွေကို education လုပ်ပေးဖို့ဆိုတာလူကြီးတွေကိုလုံးလုံးရှိရင်တော့ကျွန်တော်ထင်တယ်လေးနှေးတယ်အဲ့တော့ဟိုရှင်းပြောရင်ညာဟိုចောင်းသူရောចောင်းနေမှာတင်နေဟိုတုန်းကအိမ်သားစနစ်ဆိုလို့ရှိရင်ဟာလာကလေးဟိုဟာနဲ့ပေါ့နော်ကာတွန်းနဲ့ပဲဟိုဟာတရုတ်ဆောင်လာလူတွေတော်တော်များများလိုက်နာကြတယ်ပေါ့နော်ဆိုလိုတဲ့သဘောကညာလူငယ်တွေကိုအသိပညာကုတွေကစပေးခြင်းအပြင်နောက်တစ်ချိန်မှာသူတို့ကနေပြီးတော့ train လုပ်သွားပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျာ
ကိုကိုနေလင်းဦးမလေးရှားဝင်ရောက်ဆွေးနွေးတာကျေးဇူးတင်ပါတယ်ကျွန်တော်တို့ပြီးဖို့အချိန်နည်းနည်းပဲကျန်တော့တာမလို့ဒေါက်တာအောင်မြင့်မော်ကိုအပိတ်အနေနဲ့ကျွန်မဟိုမေးချင်ပါတယ်ရှင်ဒီကိစ္စပေါ်မှာစီပင်သားရအနေနဲ့ရှေ့ဘာဆက်လုပ်မယ်လို့ဘာဆက်လုပ်ဖို့အစီအစဉ်များရှိပါလဲရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပေါ့နော်ဒီရေကြီးတဲ့ကိစ္စကိုကျွန်တော်တို့ဟိုစတင်ဆောင်ရဲတော့နော်ဒီ feasibility study ရှင်းပြီးတော့စတင်ဆောင်ရဲတာလည်းတော့ဆက်နေကြဆောင်ရဲခဲ့ပါတယ်အဲ့တော့ဒါတော့ကျွန်တော်တို့ကလည်းကျွန်တော်တို့ဒီဘိုးရတဲ့အချိန်မှာရယ်ဟုတ်လား heavy rain ရတဲ့အချိန်မှာရယ်နောက်ကဒီဒီတက်နေတဲ့အချိန်မှာရယ်နော်ဘေးနေရာမှာကျွန်တော်တို့မှရှိတယ်၃၃တမရှိတယ်မဟုတ်ဘေးနေရာမှာရေဝတ်တယ်ဘလောက်ကြာလဲဒီဒီဝတ်နေတဲ့အချိန်ဒီအင်ဂျင်နီယာအချိန်ဒီအချိန်ဘလောက်ကြာလဲဒီရဲ့တူတယ်နော်ဒီပေါ့နော်ဒီဟိုမှာတတိလား၆လမလား၉လမလားဆိုတော့ကျွန်တော်တို့ဒီစာပေးလို့ရတာဖြစ်ပါတယ်ဆက်ပြီးလို့ရတာကျွန်တော်တို့ဒီဇာတိ recession development ဖြစ်ပါတယ်အဲ့တော့2012ကဆက်လို့ဆိုတော့2013မှာလည်းကျွန်တော်တို့ကဒါကိုကျွန်တော်တို့ဒီကောင်းကြီးရှင်းတယ်ဆိုတော့တချို့ဒီကောင်းကြီးတည့်ရည်ကောင်းကြီးကိုဆိုဆရာကြီးဒေါက်တာကျော်လာပြောလို့ကျွန်တော်တို့ချဲ့ရမယ်ဒီကောင်းကြီးချဲ့တယ်ဆိုတော့တချို့ pipeline တွေညာတွေမှာကျွန်တော်တို့ကဒီတချို့ကားလမ်းကိုအောက်ပိုင်းတွေသွားတဲ့ခါမှာတချို့ pipeline တွေလုံထတာဒါကိုကျွန်တော်တို့ကကျွန်တော်ဒီကောင်းကြီးကျွန်တော်တို့ဒီလုပ်လိုက်တယ်အဲ့လိုကျွန်တော်သွားရခင်ဗျာသွားတော့ခုနောက်ပိုင်းနောက်ပိုင်းပေါ့နော်ကျွန်တော်တို့2015 2016 2019မှာကျွန်တော်တို့ကဇက်တိုက်ဇက်တိုက်ပေါ့နော်ဒီဆက်ပြီးကျွန်တော်တို့ကဆက်ပြီးတော့တုံးတယ်တုံးပြီးတော့အာဟိုဒီတော့ဒီရဇဝတိတဲ့ခါမှာ2000ရောက်တဲ့ခါမှာကျွန်တော်ဒီဒီပြင်းတဲ့အခြေပြောသွားတာကိုတွေ့ရတယ်။ဒါကဒီ GA2 တဲ့ပမာဏရောက်သွားတာကိုရှိတယ်။ဟိုမှာ0 setting ချောက်တော့ကျွန်တော်စာရီးတော့ဆိုတော့ကျွန်တော်လက်ရှိဟိုမှာဒီ drain system တွေမှာခုနကပေါ့နော်ဆရာကြီးပြောသလိုပဲကျွန်တော်ဒီကိုနန်းရှိရင်ဒီမှာ site drain ရှိရမယ် site drain ကိုရှိရမယ်။အဲဒီ connection ကြီးကျွန်တော်တို့ကပေါ့နော်ဒီ open drain ကသွားနေရင်ကျွန်တော်ဖိုက်တဲ့ဝင်လို့မရဘူး။ဖိုက်တဲ့ဝင်ရမှာစုမယ်။ဒါလို့ကျွန်တော်တို့ပေါ့နော်ဇက်တိုက်ဆောင်နေတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ကျမတို့အချိန်နဲ့ဟိုပြည့်သွားပြီဖြစ်လို့ပါဒီနေ့ဝင်ပြီးတော့ဆွေးနွေးပေးတဲ့ဥယျံအောင်နောက်ပြီးတော့ဒေါက်တာအောင်မြင့်မော်ဦးတင်မော်ဦးနဲ့ပါဝင်ပြီးတော့ဆွေးနွေးကြရတဲ့ဦးခင်မောင်လွင်နောက်ပြီးတော့ကိုနေလင်းဦးအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
မဲတနာကြောစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ထားရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်နားဆင်ခဲ့ကြရတာပါရှင်။အခုစနေနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကကြေညာပေးပါမယ်ရှင်
။ FBI ညင်ကြားရေးမှူးကိုဖြုတ်ချဖို့အတွက်သူ့ကိုပြောတဲ့သူကအဲ့ဒီ FBI အရာရှိကိုဖြုတ်ချမှုနဲ့ပတ်သက်ပြီးသူ့ကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အောက်လန်းနီးသုံးတာသာဖြစ်တယ်လို့ American သမ္မတ Donald Trump ကသူရဲ့ Twitter စာမျက်နှာကနေပြောလိုက်ပါတယ်ဗြိတိန်ဝင်ကြီးချုပ် Theresa May ဟာလန်ဒန်မြို့ကမီးလောင်သွားတဲ့အထက်မြင့်အဆောက်အဦနေရာကိုမနေ့တောက်ကြနေ့ကသွားရောက်ပြီးတရက်အကြာဒီကနေ့မှာတော့အဲ့ဒီမီးလောင်မှုမှာအသက်မသေးပဲလွတ်မြောက်ခဲ့တဲ့သူတွေနဲ့ဝင်ကြီးချုပ်ရဲ့ရုံးခန်းအမှတ်30 Downing Line မှာတွေ့ဆုံခဲ့ကြပါတယ်မီးလောင်မှုအတွင်းနောက်ထပ် 58 ယောက်ပျောက်ဆုံးနေဆဲဖြစ်ပြီးသေဆုံးကုန်ပြီလို့ယူဆရပါတယ်ထားပြင်နောက်ထပ်သေဆုံးသူအရေအတွက်လည်းတိုးလာနိုင်ပွဲရှိတယ်လို့လန်ဒန်ရဲမင်းကြီးကပြောပါတယ်ကမ္ဘာကျော်ရုပ်ရှင်ဇာတ်ကားကြီးနှစ်ခုဖြစ်တဲ့ Rocky နဲ့ The Karate Kid ဇာတ်ကားတွေကိုရိုက်ကူးခဲ့တဲ့ Director John Avildsen ဟာအသက်82နှစ်အရွယ်မှာသူ့ရဲ့နေဖြစ်တဲ့ LA မြို့မှာ Pancreatic Cancer နဲ့ကွယ်လွန်သွားခဲ့ပြီးဖြစ်တယ်လို့သူ့ရဲ့မိသားစုကပြောပါတယ်ခင်ဗျာ
စနေနေ့ညပိုင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ TM1 ဖြစ်ပါတယ်ပြည်အမေရိကန်တန်ရက်တနင်္ဂနွေနေ့နှစ်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
Mingla nya jama shin, VOA America.